Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VO American အသံရဲ့2020ခုနှစ်ဒီဇင်ဘာလနေ့ရက်ပုဒ်ထိုးနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပါရှင်ဗာနင်္ဂလာပါဒီကလေးညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးပါပါအမေရိကန်မှာ COVID-19 ရောဂါကာကွယ်ဆေးအတည်ပြုချက်ရပြီဆိုတော့ねကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံမှနေထိုင်သူတွေကိုဦးစားပေးထားပြီးတော့အရင်ဆုံးထိုးပေးဖို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီကအင်္ဂါနေ့မှာဆုံးဖြတ်ခဲ့ပါတယ်အမေရိကန်မှာ COVID-19 ကူးခံထားရသူစံချိန်တင်တိုးလာချိန်မှာကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေမှာနေထိုင်သူ24သန်းလောက်ရှိတဲ့အတွက်သူတို့ကိုအရင်ဆုံးထိုးပေးဖို့ထောက်ခံမဲ့73မဲကန့်ကွက်မဲ့တမဲနဲ့ CDC အကြံပေးကော်မတီကအတည်ပြုခဲ့ကြတာပါအမေရိကန်မှာအောက်တိုဘာလထက်ကစာရင်နိုဝင်ဘာလအတွင်း COVID-19 ကူးခံရသူနှစ်ဆတိုးလာပြီးတော့ 43.3 သန်းကျော်အထိရောက်လာပါတယ်စေထိုးပေးမဲ့ပထမဦးစားပေးအုပ်စုမှာလူအုပ်ယုံတွေကိုထည့်သွင်းထားတာအပါအဝင်တာကွယ်ဆေးရထိရောက်မှုနဲ့ဘေးရွယ်ဆိုးကျိုးတွေကိုတချို့လူအုပ်စုတွေမှာမဆန်းသတ်ရသေးတဲ့အတွက်ကန့်ကွက်မဲ့ထည့်ရတာလို့ Vanderbilt တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနဒေါက်တာ Helen Talbot ကပြောပါတယ်မြန်မာနိုင်ငံရဲ့အာဏာရှင်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းရဲ့စတုထမြောက်ဇနီးဖြစ်သူယတနာနတ်မဲခေါ် June Rose Bellamy ဟာအီတလီနိုင်ငံ Florence မြို့မှာအင်္ဂါနေ့ကကွယ်လွန်သွားကြောင်းသားဖြစ်သူ Michelle က VOA ကိုအတည်ပြုပြောပါတယ်ကွယ်လွန်ချိန်မှာအသက်88နှစ်ရှိပြီဖြစ်တဲ့ယတနာနတ်မဲကွယ်လွန်ရတဲ့အကြောင်းရင်းအတိအကျနဲ့နာရေးအစီအစဉ်အသေးစိတ်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့ COVID-19 ရောဂါကြောင့်ကွယ်လွန်တာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံကို26နှစ်ကြာတပ်ပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တဲ့သူရဲ့ခင်မွန်းဖြစ်ခဲ့သူကွယ်လွန်သူဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းကိုအာဏာရှင်အဖြစ်သတ်မှတ်ကြတာနဲ့ပတ်သက်ပြီး2015ခုနှစ်ဇူလိုင်လက VOA နဲ့အင်တာဗျူးတစ်ခုမှာယတနာနတ်မဲကအခုလိုပြောခဲ့ဖူးပါတယ်
။ All dictators.And I mean all dictators in all over the world, wherever they are, where in any country where there's been a dictator, they have always.
တိုင်းမှာရှင်းရှင်းလင်းလင်းဖြစ်အောင်တော့ပြောချင်ပါတယ်။တကဘာလုံးမှာရှိတဲ့ဘယ်နိုင်ငံကအာဏာရှင်ပဲဖြစ်ဖြစ်ပါ။မျိုးချစ်စိတ်ရှိသူတွေဖြစ်ကနေစခဲ့ကြတာပါ။အာဏာရှင်ဖြစ်အချိန်ကြာလာတဲ့အခါတက်တန်းရှိလာတဲ့အခါအဲ့ဒီမျိုးချစ်ဆိုတဲ့ရည်တည်ချက်ကတဖြည်းဖြည်းပြတ်ကွယ်သွားတာပါ။ဗမာပြည်နဲ့ဥနေဝင်ကလည်းဒီလိုပါပဲ။
ယဒနာနာမည်ဟာဦးနေဝင်းနဲ့1986ခုနှစ်ဒီဇင်ဘာလကလက်ထပ်ခဲ့ပြီးတော့အိမ်ထောင်သက်လပိုင်းသာကြာပြီးတော့ကွာရှင်ခဲ့ကြတာပါ။လင်းပင်မင်းသားကြီးရဲ့မြေတော်ဆတ်သူယဒနာနာမည်ကို1932ခုဇွန်လတရနေ့ကရန်ကုန်မြို့မှာဖွားမြင်ခဲ့တာပါ။သူဟာ1954ခုနှစ်ကအီတလီဆရာဝန်တူဖြစ်သူမာရီယိုလူစီယာပိုစတီယိုနဲ့ပထမအိမ်ထောင်ထူထောင်ခဲ့ပြီးတော့တာနေရောက်ထွန်းကားပြီးတဲ့နောက်1963ခုနှစ်မှာကွာရှင်ပြတ်ဆဲခဲ့ပါတယ်။ကွယ်လွန်ချိန်မှာအီတလီနိုင်ငံ Florence မြို့မှာနေထိုင်နေပြီးအီတလီအစားအစာချက်ပြုံနေတင်ကြားပေးနေခဲ့တာဖြစ်ပါတယ်။ American ဆေးကုမ္ပဏီ Pfizer ကထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုပရိုတိန်းနိုင်ငံမှာအရေးပေါ်အသုံးပြုခွင့်ပြုလိုက်ပြီးဖြစ်တဲ့အတွက်လာမယ့်သတင်းပတ်အစောပိုင်းလောက်မှာကာကွယ်ဆေးစထိုးနိုင်တော့မှာဖြစ်ပါတယ
်။ Now we can say when this vaccine is rolled out things will get better and we'll start that process next week.
စစ်ထွက်ပြီးစရနဲ့အချင်းတွေပူကုန်းလာမယ်လို့ပြောနိုင်ပါပြီ။နောက်တစ်ပတ်ကစပြီးတော့လုပ်ငန်းစတင်မှာပါ။ဒီသတင်းအတွက်တိတ်ပြီးတော့အားရချင်တတ်မိပါရယ်။ပရိုတိန်းဟာကမ္ဘာမှာကာကွယ်ဆေးအသုံးပြုဖို့ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်တဲ့အတွက်တိတ်ကိုဂုဏ်ယူမိပါရယ်လို့ပရိုတိန်းကျန်းမာရေးဝန်ကြီးမက်ဟန်ကော့ကဒီကနေ့ပြောပါရယ်။ Pfizer နဲ့ German ဆေးကုမ္ပဏီ BioNTech တို့ပူးတွဲထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ထုတ်လုပ်အသုံးပြုနိုင်ဖို့ပရိုတိန်းနိုင်ငံကဘော်ဒူနယ်မှာခွင့်ပြုလိုက်တာပါ။Pfizer ရဲ့ကာကွယ်ဆေးတွေကိုအပူချိန်အနုတ် 80 degree Celsius မှာတိုလောင်ရမှာဖြစ်တဲ့အတွက်ဒီဆေးအသုံးပြုမဲ့နိုင်ငံအလုံးအတွက်သယ်ယူပို့ဆောင်ရမှာတော့အခက်အခဲရှိနိုင်ပါတယ်။ Oxford တက္ကသိုလ်ကစတင်နေတဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးလိုတခြားဆေးတွေကတော့ Pfizer ရဲ့ဆေးတွေလိုမျိုးအအေးလွန်ခံနေမှာတိုလောင်ထားဖို့မလိုတဲ့အတွက်သယ်ယူပို့ဆောင်ရေးလွယ်ကူစေနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ပရိုတိန် NHS အစိုးရကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုစောင့်ရှောက်ရေးကေဟာကလူတွေကိုဦးစားပေးပြီးတော့အရင်ဆုံးထိုးပေးမှာပါ COVID-19 ကရောဂါကြောင့်ပင်လယ်ထဲမှာတောင်းတင်နေကြတဲ့တင်မော်ရာလှေသိမ်းအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညှိနှိုင်းခါမှဆွေးနွေးအဖြေရှာနေကြပါတယ်ပင်လယ်ပြင်မှာခက်ခဲစွာလုပ်ကိုင်နေရတဲ့တင်မော်သားတွေကိုအရေးပါတဲ့အဓိကလုပ်သားတွေအဖြစ်နိုင်ငံအလုံးကအသိအမှတ်ပြုစေမဲ့ဆုံးဖြတ်ချက်တရားကိုပြန်တမ်းဖို့အင်္ဂါနေ့မှာဆွေးနွေးခဲ့ကြတာပါ ကယောဂကာလအတွင်းကမ္ဘာကုန်သွယ်ရေးအတွက်အရေးကြီးလာတဲ့စေဝါတွေစားနပ်ရိက္ခာတွေနဲ့အခြေခံကုန်ပစ္စည်း80ရာခိုင်နှုန်းဆက်ပြီးလဲပတ်နေအောင်လုတ်ကင်ပေးနေတဲ့တင်မောသားတွေကိုသတိမပြုမိကြဘူးလို့လည်းထောက်ပြခဲ့တာပါဒီအချိန်မှာပဲပုဂ္ဂိုလ်ဆက်မှုတကြော့ပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကျောင်းသူကျောင်းသား9000လောက်တက္ကသိုလ်ဝန်ထမ်းဖြစ်ဖို့ပြင်ဆင်နေပါတယ်ဒီအချိန်မှာလူဆယ်ဦးထက်ကျော်ပြီတော့မလူမစုဘူးအိမ်ထဲမှာပဲနေကြဖို့အစိုးရကတိုက်တွန်းနေတာပါAmerican ပြည်ရင်ကမ္ဘာမှာပိုကူခံရသူဒုတိယအများဆုံးရှိနေတဲ့အိန္ဒိယနိုင်ငံမှာတော့ပိုကူဆက်မှုဆက်တိုက်ဆိုသလိုကျဆင်းလာနေပြီးပြီးခဲ့တဲ့24နာရီအတွင်းပိုကူသူသစ် 36,000 ကျော်ရှိပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်American ကာကွယ်ရေးအသုံးစရိတ်နဲ့မူဝါဒဆိုင်ရာဥပဒေမူကြမ်းနဲ့မှာ social media ကုမ္ပဏီကြီးတွေကိုတရားစွဲခံရမှုကနေကင်းလွတ်ခွင့်ပေးထားတဲ့ဥပဒေကိုဖယ်ရှားပြင်မဲ့အချက်မပါဘူးဆိုရင် video အနာသုံးပြုတ်ပေးချမယ်လို့သမ္မတ Donald Trump ကခြိမ်းခြောက်လိုက်ပါတယ်social media အသုံးပြုသူတွေကရေးသားဖော်ပြတာတွေကြောင့်သက်ဆိုင်ရာကုမ္ပဏီကြီးတွေကိုတရားစွဲလို့မရအောင်ဥပဒေတရက်နဲ့အကောက်အွယ်ပေးထားတာဖြစ်ပါတယ်American အထက်လွှတ်တော်နဲ့အောက်လွှတ်တော်တို့ကတီးခြားစီအတည်ပြုထားတဲ့ American ဒေါ်လာ840ဘီလီယံသုံးစွဲမဲ့အမျိုးသားကာကွယ်ရေးဆိုင်ရာအသုံးစရိတ်ခွင့်ပြုချက်ဥပဒေ NDAA မူကြမ်းနှစ်ခုကိုမူကြမ်းတစ်ခုရဲ့အဖြစ်ပေါင်းဆက်ရေးဆွဲရေးကော်မတီတရက်ကလှုပ်ဆောင်နေချိန်မှာပဲအင်္ဂါနေ့နှောင်းပိုင်းမှာသမ္မတ Trump ကအခုလို Twitter ကနေရေးသားချိန်ချောက်လိုက်တာဖြစ်ပါတယ် Social Media ကုမ္ပဏီကြီးတွေဖြစ်တဲ့ Google, Facebook, Twitter, Amazon နဲ့ Reddit တို့လိုနည်းပညာကုမ္ပဏီကြီးတွေကိုကိုးစားပြုတဲ့ Internet အစည်းအရုံးက John Barrier ကတော့အဲ့ဒီဥပဒေကအကြမ်းဖက်မှုဆိုင်ရာနဲ့သတင်းအချက်အလက်မှောင်ယွင်းဖော်ပြမှုတွေကိုထိန်းချုပ်နိုင်ဖို့ကုမ္ပဏီတွေကိုအခွင့်အာဏာပေးရထားတာဖြစ်တဲ့အတွက်ဒီဥပဒေကိုပဲဖျက်တာကသာအမျိုးသားလုံခြုံရေးကိုအန္တရာယ်ဖြစ်စီမှာလို့ပြောပါတယ်သမ္မတ Trump နဲ့ရှေ့ယူဆွဲ conservative ဝါဒီတွေကသူတို့ရေးသားချက်တွေကို Facebook နဲ့ Twitter တို့ကနေစဉ်းစားလုပ်ပြီးတော့စီစဉ်နေတယ်လို့အထောက်အထားမပြဘဲနဲ့ဆွဆွဲနေတာလည်းဖြစ်ပါတယ်ရှင်သမရလူငယ်ချမ်းသာခွင့်ပေးတာနဲ့ဆက်ဆက်နေတဲ့ဖြစ်နိုင်ခြေရှိတဲ့လက်ပေးလက်ယူမှုကိစ္စတွေကို American တရားရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးနေတယ်လို့ Washington DC ကတရားရုံးတရုံးရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့စာရွက်စာတမ်းတွေမှာဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီစာရွက်စာတမ်းတွေမှာလက်ပေးလက်ယူမှုတွေဘယ်သူတွေပါဝင်နေတယ်ဆိုတာကိုအမည်ဖော်ပြထားခြင်းမရှိပါဘူး။ဒီစာရွက်စာတမ်းတွေအရအစိုးရကသိမ်းယူထားတဲ့ Digital ကိရိယာတွေနဲ့ပါဝင်တဲ့အချက်လက်တွေကိုဩဂုတ်လနှောင်းပိုင်းကပြည်ထောင်စုအစိုးရရှေ့နေတွေကစစ်ဆေးနေတယ်လို့ဆိုပါတယ်။သမရလူငယ်ချမ်းသာခွင့်ရဖို့နဲ့ပြည်တံရဲ့ရှော့ချနိုင်ဖို့လူတချို့ကအင်ဖြူတော့အစ်စ်မြင့်အရာရှိတွေကိုချင်းကတ်ကြောင်းအထောက်ထားတွေကိုရှာဖွေတွေ့ရှိနိုင်တယ်လို့ခန့်မှန်းထားကြောင်းအစိုးရရှေ့နေတွေကတရားရုံးကိုရှောက်ထားခဲ့တယ်လို့အဲ့ဒီတရားရုံးဆိုင်ရဲ့စာရင်းတွေမှာဖော်ပြထားပါတယ်ဒီကိစ္စအပေါ်မှာ VOA ကအင်ဖြူတော်ကိုဆက်သွယ်မေးမြန်းတာကိုပြန်ပြီးတော့ဖြေကြားခြင်းမရှိပေမဲ့နိုင်ပိုင်းကြာမှာတော့သမ္မတ Trump ကလူငယ်ချမ်းသာခွင့်အကြောင်းစုံစမ်းစစ်ဆေးနေတယ်လို့ပြောဆိုနေတာတွေကသတင်းတူတွေဖြစ်တယ်လို့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။ဟောင်ကောင်ကထင်ရှားတဲ့ဒီမိုကရေစီရေလှှရှားသူခေါင်းဆောင်3ဦးကိုဗုဒ္ဓဟူးနေ့ကဖမ်းဆီးထောင်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကဒီမိုကရေစီရေဆန္ဒပြပွဲတွေအတွင်းဟောင်ကောင်ရဲဌာနချုပ်အပြင်ဘက်မှာလှုံ့ဆော်စုဝေးဆန္ဒပြမှုနဲ့သူတို့မှအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာအခုလိုပြည်ထောင်ချလိုက်တာပါဂျူရှိုဝေါင်အက်နစ်ချောင်းနဲ့အီဗန်လမ်တို့ဟာထောင်ကောင်ဒီမိုကရေစီလှုပ်ရှားမှုတွေကိုဆဲကျော်တဲ့အရွယ်ကလေးကလှုံ့ဆော်နေကြတာပါအသက်24နှစ်ရှိတဲ့ဝေါင်ကပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအစိုးရကိုစက်တိုက်ဆန့်ကျင်လာသူမျိုးဆက်တစ်တူလည်းဖြစ်ပါတယ်သူကတရုတ်မျိုးသားပညာရေးစနစ်ကိုလက်မခံကြဘဲစီယုံလှုံ့ဆော်ခဲ့ပြီးလူတသိန်း2000ကျော်ချစ်တက်ပြီးတော့ပါလီမန်ကိုပိတ်ဆို့ဆန္ဒပြပွဲမှာဦးဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။မနစ်ကရဲဌာနချုပ်အပြင်ဘက်မှာစုဝေးဆန္ဒပြမှုနဲ့သူ့ကိုထောင်ဒဏ်73လောက်ပဲချမှတ်လိုက်ပါတယ်။အသက်23နှစ်ရှိတဲ့ Agnes Chow ကလည်းလူငယ်မျိုးဆက်တည်ဒီမိုကရေစီရေးလှုပ်ရှားသူတစ်ဦးဖြစ်ပါတယ်။သူဟာ15နှစ်အရွယ်ကလေးကလူငယ်တွေဦးဆောင်တဲ့လှုပ်ရှားမှုတွေမှာပါဝင်နေပြီးပြည်သူပိုင်ကျောင်းတွေမှာဇာရိတ်တန်းနဲ့အမျိုးသားပညာရေးစနစ်စီမံကိန်းအကောင့်ထည့်ဖို့ချမှတ်ရေးကိုစန့်ကျင်ခဲ့သူဖြစ်တယ်လို့တရုတ်အစိုးရရဲ့စောင့်ကြည့်ခြင်းကိုခံနေရသူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နေရာဒီဆန္ဒပြပွဲမှာဦးဆောင်ပါဝင်ခဲ့တဲ့သူကိုထောင်ဒဏ်10လချမှတ်လိုက်ပါတယ်။အသက်26နှစ်ရှိပြီဖြစ်တဲ့ Evan Lam က Joshua Wong နဲ့ Agnes Chow တို့လောက်မထင်ရှားပေမဲ့သူကလည်းအမျိုးသားပညာရေးစနစ်ကိုစန့်ကျင်လှုပ်ရှားခဲ့တဲ့သူပါ။ဖခင်ကရဲအရာရှိတဦးဖြစ်ပြီးဒီမိုကရေစီရေးလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့တဲ့ Lam ကပြည်ထောင်လေးကြိမ်ကြာခံမှုသူလည်းဖြစ်ပါရဲ့ရှင်။ ထိုင်းခြေကံဥပဒေမှာပါရှိတဲ့ကျင့်ဝတ်ပိုင်းဆိုင်ရာပြဋ္ဌာန်းချက်ကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ချာကချိုးဖောက်တယ်ဆိုတဲ့ဆွေးချက်နဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်မှာအပြစ်မရှိဘူးလို့ထိုင်းနိုင်ငံအမြင့်ဆုံးတရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်အခြေခံဥပဒေခွန်ရုံးရဲ့အခုဆုံးဖြတ်ချက်ကြောင့် Mr. Prayut အနေနဲ့ဝန်ကြီးချုပ်အဖြစ်ဆက်ပြီးတော့လှုပ်သွားနိုင်တော့မှာပါသူကစစ်တပ်ပိုင်အင်တော်မှာဆက်ပြီးတော့နေထိုင်ခဲ့တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါကျင့်ဝတ်ပိုင်းဆိုင်ရာအချက်တခုကိုချိုးဖောက်တယ်ဆိုပြီးပါလီမန်တွင်အကြီးဆုံးအတိုက်ခံဖြူထိုင်းပါတီကဆွဆွဲခဲ့တာပါထိုင်းဖွဲ့စည်းပုံအခြေခံဥပဒေရအစိုးရဝန်ကြီးတွေအနေနဲ့နိုင်ငံတော်အဖွဲ့အစည်းတခုခုဒါမှမဟုတ်ပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းတခုခုကနေအထူးအခွင့်အရေးရယူတာမျိုးကိုလှုပ်ခွင့်မရှိပါဘူးတကယ်လို့ဒီလိုအခွင့်အရေးရယူကြောင်းထင်ရှားရင်ယာရုကထုတ်ပယ်ခံရမှာဖြစ်ပါတယ်ကျောင်းသားတွေကောင်းဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေနဲ့ဆန္ဒပြပွဲတွေကိုဝန်ကြီးချုပ်ပရယုတ်ရင်ဆိုင်နေရချိန်မှာအခုလိုသူ့မှာအပြစ်မရှိကြောင်းတရားရုံးကအမိန့်ချမှတ်လိုက်တာပါပြီးခဲ့တဲ့ February လတုန်းကပရယုတ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေကပါလီမန်မှာစင်စါဖျက်တောက်မှုကိစ္စနဲ့ပတ်သက်လို့မေးမြန်းခံရခြင်းအတိုက်ခံဖြူထိုင်းပါတီကောင်းဆောင်ကစစ်တပ်ပိုင်အိမ်တော်မှာဝန်ကြီးချုပ်နေထိုင်နေတာတရားဝင်မဝင်ဆိုတဲ့မေးခွန်းကိုမေးခဲ့ဘူးပါတယ်ဝန်ကြီးချုပ်ပရယုတ်ကဝန်ကြီးချုပ်အင်တော်ကိုပြင်ဆင်မွမ်းမံနေတဲ့အတွက်စစ်တပ်အင်တော်မှာနေထိုင်နေတာဖြစ်တယ်လို့ပြောခဲ့ပါတယ်။ထိုင်းစစ်တပ်ကလည်းဒီအင်တော်ကအထူးဧည့်သည်တွေအတွက်ထားတဲ့အင်တော်ဖြစ်တယ်ဆိုပြီးဝန်ကြီးချုပ်ပရယုတ်ဘက်ကနေကောက်ွယ်ပြောဆိုခဲ့ပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆယ်လနာဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်အရေးတမ်ဘရော်နဲ့ဓာတ်ရိုက်လူချင်းတွေ့ဆွေးနွေးဖို့ညှိနှိုင်းနေကြောင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီကနေ့သတင်းထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးပါတီနဲ့လေးလာသူတွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနိုင်ငံရေးနဲ့ကျန်းမာရေးလိုအပ်ချက်တွေအတွက်တမရော်နဲ့လူချင်းတွေ့ဆွေးနွေးဖို့ညှိနှိုင်းနေတဲ့အကြောင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်အလှန်ယုံကြည်မှုကိုဆက်လက်ထိန်းသိမ်းနိုင်ရေးအတွက်နိုဝင်ဘာလ25ရက်နေ့မှာတမရော်အစင်းမြင့်အရာရှိတွေနဲ့အွန်လိုင်းကဆွေးနွေးခဲ့ကြောင်းနဲ့နှစ်ဖက်လူချင်းတွဲဆုံဆွေးနွေးဖို့ကိုညှိနှိုင်းနေကြောင်းအေအေကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကဒီကြေညာချက်ဟာညင်ချမ်းရေးအတွက်ပထမခြေလှမ်းဖြစ်တဲ့အတွက်ကြိုးဆိုကြောင်း VOA ကိုပြောပါတယ
်။ချုပ်ကြီးပြောရရင်တော့ဗျာဒီညင်ချမ်းရေးကိုသွားမဲ့အစပြုခြေလှမ်းလို့ကျွန်တော်တို့ကမြင်ပါတယ်။အဲ့အားကြောင့်လဲကျွန်တော်တို့ဒီလိုသတင်းမျိုးတွေတက်လာတာကိုတော်တော်ကိုအားရဝန်တာနဲ့ရှင်းရှင်းပါတယ်။နောက်ပိုင်းမှာတွေ့ဆုံမဲ့ဆွေးနွေးမယ်ဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်မှာအကောင်းဆုံးဒီကြီးကြီးကိုဟိုရောက်လာလိမ့်မယ်။စစ်ပွဲတွေရဆက်ပြီးတော့တနည်းအားဖြင့်ကျွန်တော်နိုင်ငံရဲ့ဒီအခက်အခဲတစ်ခုပေါ့နော်ဒီစီးပြဿနာတစ်ခုဟာဖြေလျှော့ပြီးတော့ကြောင်းမယ်ဆိုရင်တော့ဒါဖြစ်နိုင်ရှိရှိတဲ့လမ်းကြောင်းတစ်ခုကိုရောက်လာပြီးလို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာနော်။
ရွေးကောက်ပွဲပြီးနိုဝင်ဘာလ12ရက်နေ့မှာအေအေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ကမ်းလှမ်းခဲ့တယ်လို့တမရော်ဘက်ကလည်းကြိုဆိုကြောင်းထုတ်ပြန်ခဲ့တဲ့နောက်ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းနေခဲ့တာပါဒါပေမဲ့လည်းအေအေရဲ့ဒီနေ့ထုတ်ပြန်ချက်မှာကုန်းလန်းရေလန်းများမှလက်နက်ခဲယမ်းများကိုဒီရက်ပိုင်းအတွင်းဇက်တိုက်ပို့ဆောင်နေတာကြောင့်တိုက်ပွဲတွေပြန်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြောင်းလည်းဖော်ပြထားပါတယ်တမ်ဘရော်နဲ့အေအေအကြလက်ရှိဆွေးနွေးပွဲတွေကရေရှည်ငင်းချမ်းရေးအတွက်ဘလောက်အလားအလာရှိသလဲဆိုတာကိုတော့နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကအခုလိုရှုမြင်ပါတယ
်လူချင်းတွေ့ပြီးတော့ဆွေးနွေးနိုင်မယ်ဆိုလို့ရှိရင်တော့အပြစ်ခက်ရဆဲရေးကနည်းနည်းပိုအဆင်ပြေနိုင်တာပေါ့နော်အဲ့တော့အဲ့ဒါကဘလောက်ခံမလဲဆိုတာကနှစ်ဖက်အနေထားနဲ့ဆိုင်တယ်ပထမတစ်ချက်ကဒုတိယချက်ကရခိုင်မှာရွေးကောက်ပွဲလုံနိုင်ခြင်းမလုံနိုင်ခြင်းနဲ့ဆိုင်တယ်တတိယချက်ကအချို့ဒေသတွေတပ်ကလမ်းပိတ်ထားတာဟိုဖွင့်ပေးမနေတဲ့ဆိုင်နေအဓိကကတော့ပလောဝဒေသဟိုကလရန်မြေကျောင်းနဲ့တောတာဆိုရင်တက်ကဒီမီလီခွန်ပြူစီရတစ်ချက်ရှိတယ်ဗျ။အချို့ဟာတွေတော့အပြန်အလှန်တော့တူနေအဲကလရန်မြေကျောင်းမဖွင့်မပေးသေးတာတစ်ခုရှိတယ်။အဲ့အခြေအနေကြီးအောက်မှာကြည့်ရမယ်ထင်ပါလေ
။နိုဝင်ဘာလ29ရက်နေ့ကကျင်းပတဲ့တမ်ဘရော့သတင်းစာရှင်းလင်းပွဲမှာတော့ဂျာဝင်စိစက်ပေးနေတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကတဆင့်အေအေနဲ့ဆွေးနွေးနေကြောင်းတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကငြိမ်းချမ်းရေးအတွက်ရည်ရှိအပြေရှာဖို့နှစ်ဖက်အကြားစိစက်ညှိနှိုင်းရမယ့်အချက်တွေရှိနေတယ်လို့အခုလိုပြောပါတယ်။
တကယ်ရည်ရှိမှဆိုရင်တော့တို့ဘယ်လက်ထွေးထိုးရမယ်
ပြီးတော့တတ်နေရာရှက်ထားမှုတွေပေါ့နော်အရင်တုန်းကဆိုရင်အေအေကိုသူတို့ကရခိုင်ပြည်နယ်မှာရှိတာကိုလက်မခံဘူးဆိုရင်တတ်ရသဘောထားအဲ့ဒါတွေကိုပြောင်းပြီးတော့အာအေကိုအစုံပြားအတိုင်းအတာကြည့်အသိမှတ်ပြုပြီးတော့ဒီငယ်ငယ်စွဲကိုရောက်လာအောင်ဘတ်ထရီဘတ်လက်ထရီထိုးနာအဲ့ဒါစီစဉ်ဆောင်ရွက်ပေးဖို့လိုတယ်ပြီးတော့အကျန်းဖက်အဖွဲ့အစည်းကအာဒါပြန်ပြီးတော့အဖြစ်ပို့လိုတယ်အဲ့လိုလုံးမယ်အစစ်စစ်လုံးမယ်ဆိုရင်တော့အာဒါတရားဝင်ငယ်ငယ်ဘောင်အတင်းကိုရောက်လာပြီးတော့စီရင်အေးရမှုကဖြစ်လာမှာပေါ့
လောလောဆယ်မှာတော့နှစ်နှစ်နီးပါးကြာတိုက်ပွဲတွေအဆက်မပြတ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာပြစ်ခတ်တိုက်ခိုက်တာတွေမရှိတာရဲ20ကျော်လာပြီဖြစ်ပါတဲ့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲတွေပြန်လည်စတင်နိုင်ရေးအတွက်ဂျပန်အထူးတန်တမန်ဆာဆာကာဝါကနိုဝင်ဘာလ28ရက်နေ့ကလည်းရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတဲ့အေအေအဖွဲ့ဟာကချင်တအန်းပလောင်ကိုကန့်စားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အတူမြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်ပြီးအစိုးရနဲ့ bilateral လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးနေစေအဖွဲ့ဖြစ်ပါတဲ့ဒီဆွေးနွေးပွဲတွေကတော့ဒီနှစ်ဆန်းကစတင်ရက်ဆိုင်နေခဲ့ရမှာအစိုးရရဲ့ငြိမ်းချမ်းရေးကွန်ဖရင့်ကတော့ဒီဇင်ဘာလအတွင်းမှာဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ကြိုးစားနေတာဖြစ်ပါတဲ့ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရွေးကောက်ပွဲဆိုင်ရာအထောက်အထားတွေကိုကူးယူခွင့်ပြုဖို့တက်မတော်ကတောင်းခံနေချိန်မှာပဲဘဲဖွဲ့စည်းနဲ့လူပုတ်ကူကမှခွင့်မပြုဘို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားလိုက်တဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျမမေခါပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်မရဘဲရွေးကောက်ပွဲဆိုင်ရာစာရွက်စာတမ်းအမှတ်အသားအထောက်အထားတွေကိုမြည်သည့်အဖွဲ့စည်းမြည်သူတဦးတယောက်ကိုမှကူးယူခွင့်မပြုဘို့ကော်မရှင်အဖွဲ့ကွဲအစဉ်စဉ်ကိုညွှန်ကြားလိုက်တာဖြစ်ပါတယ်ရုံးတွင်းညွှန်ကြားချက်ကိုလက်ခံရရှိထားတဲ့ရှမ်းပြည်မြောက်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနစ်စံဦးကတော့နှုတ်နဲ့အကြောင်းကြားခဲ့တာဖြစ်တဲ့အကြောင်း VOE ကိုအတည်ပြုပြောပါတယ
်အစားတော့တရားဝင်တော့မရောက်သေးပါဘူးခင်ဗျာသူကဘလူလိုင်းအတဲ့ဟာစီးရီးယားချင်းလေးတွေဖြစ်ပါသလိုတစ်ခါတော့ဒီပါတော့လေဟာဟောတချို့ဥမာအဓိကရက်ဆက်မှာဒီရလန့်ဖြစ်အိတ်မတိမ်းမြင့်ကြီးကြတော့ဒီဥစ္စာတွေပြလိုက်လို့ပြန်ပေါင်း2အဲ့ဒါဘာသာရှိခဲ့တယ်ဆိုရင်အပေါ်ကနေခွင့်ပြုရတဲ့ပြုလို့ကိုယ်တော်ကကိုပေါင်းတော့တော့အဲ့လိုတွေဒလွဲအဓိပ္ပာယ်အောက်တွေတွဲသွားရင်အကောင့်တစ်ခုနဲ့မကောင်းဘူးဆိုတော့အဲ့အဓိပ္ပာယ်တွေကပါလာလို့ဖြစ်နေတယ်ကျွန်တော်တို့အောက်ခြေရကော်မရှင်အဖွဲ့ကွဲတွေရဲ့သဘောထားနဲ့ပြီးလိုက်ကြတယ်ပါဖြစ်ပါသလိုဟိုအပေါ်ကတော့အဲ့လိုတွေထိတာပြီးကျွန်တော်တို့ကအပေါ်ကိုဒီကြိုက်ဘယ်လိုပတ်စပီးတယ်ဆိုတော့ကျွန်တော်တို့ကတော့ပေးကူးလိုက်ရမှာပါလို့ကျွန်တော်လည်
းရွေးကောက်ပွဲမှာတက်မတော်သားတွေနဲ့မိသားစုတွေမဲပေးခဲ့ကြတဲ့မြို့နယ်218ခုကရွေးကောက်ပွဲဖြစ်စဉ်တွေကိုပြန်လည်စီးစစ်သုံးသပ်နေကြောင်းနဲ့လိုအပ်တဲ့အချက်လက်တွေအတွက်အများပြည်သူနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲတွေကကူးယူခွင့်ပြုဖို့တက်မတော်ကတောင်းခံခဲ့ပြီးနောက်မှာပဲကော်မရှင်ရဲ့ညွှန်ကြားချက်ထွက်ပေါ်လာခဲ့တာပါတက်မတော်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိနေတာကိုကြားသိရကြောင်းနဲ့လွတ်လပ်မျှတာတဲ့ရွေးကောက်ပွဲအဖြစ်အများပြည်သူကတန်တရားကင်းကင်းနဲ့လက်ခံနိုင်အောင်ရည်ရွယ်ပြီးပြန်လည်စီးစစ်သုံးသပ်တာဖြစ်ကြောင်းပြောဆိုထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကတော့ကော်မရှင်ဘက်ကစာရွက်စာတမ်းတွေကိုကူးယူခွင့်နဲ့ပတ်သက်လို့လှုပ်ဆောင်မှုတွေကိုဥပဒေနီးဥပဒေမှာပြဋ္ဌာန်းထားပြီးဖြစ်တာကြောင့်ကော်မရှင်ကဥပဒေတိုင်းဆောင်ရွက်နေတယ်လို့ VOE ကိုပြောပါတယ်
။ဟိုအချက်ပေါ်မှာမူတည်ပြီးတော့ပေးတာပေါ့နော်။ဒါအရင်တော့က2015ရောတောက်လျှောက်အစဉ်လာအတိုင်းကျွန်တော်တို့မဲစင်ကူးယူခွင့်နဲ့ပတ်သက်လို့လည်းဥပဒေထဲမှာသတ်မှတ်ချက်ရှိပါလေ။ဒီကောက်ပွဲရလပုံစံ19တွေတောင်းတာ19တစ်တွေတောင်းတာဒါတွေလည်းသူ့သတ်မှတ်ချက်တွေရှိပါလေ။အဲ့ဒါတွေကျွန်တော်တို့ပေးနေတာပါ။သူပေးလို့ရတဲ့ဟာတွေဥပဒေနီးဥပဒေတိုင်းကျွန်တော်တို့ဒီမှာတင်ပြပေးနေပါလေ။အခုကျွန်တော်တို့ဒီနေ့စဉ်ဒီခုသတင်းစာတွေမှာကျွန်တော်ခု UGC ကလည်းလေဟိုထုတ်ပြန်ချက်တွေထုတ်ပါလေဟုတ်တပြေပြေခုတဦးချင်းရလတ်ဒီနေ့ဆိုရင်ပါလာပြီပေါ့နော်ကျွန်တော်တို့ထုတ်ပြန်ပေးနေတယ်လေဟုတ်လေလက်တိုက်မှာအထူးကြတဲ့အားလုံးမဟုတ်ပါဘူးပုံမှန်တိုင်းပါကျွန်တော်တို့တော့ကြင်ပြလို့လိုတာပေါ့နော
်ရွေးကောက်ပွဲမကျင်းပခင်ရက်ပိုင်းအလိုမှာတုန်းကလည်း တမရကာကွယ်ရေးဦးစီးချုပ်ကိုရာရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါတယ်။ရွေးကောက်ပွဲမှာအများစုနေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တမရရဲ့စုံစမ်းစစ်ဆေးမှုတွေဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာမရှိကြောင်းလဲ VOA ကိုပြောဆိုထားပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့အမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲနောက်ဆက်တွဲအခြေအနေဖြစ်လာစရာကိစ္စတွေအပေါ်အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ Deborah အနေနဲ့ကလည်းသူက right to information ကိုသုံးကျင်တာလားပေါ့နော်။အဲ့တော့ဒီလိုမျိုးသုံးကျင်တာမျိုးဆိုလို့ရှိရင်ဒီကောင်ကတစ်ချိန်ချင်းကျရင်သူတို့စီလည်းပြန်ရောက်လာနိုင်တယ်ဆိုတဲ့ကတော့သူတတိပြုဖို့တော့လိုတာပေါ့နော်။နောက်ယူရှိအနေနဲ့ကြတော့လည်းဒီ right to information ပေါ့နော်ပေးလို့ရတဲ့ဒီလိုမျိုးအချက်အလက်အမျိုးကတော့တိတ်ဘဝကနေချုပ်ကန်ထားတာမျိုးမလုပ်ဘဲနဲ့ဟိုလွတ်ပေးတင်နေပေါ့နော်မဲပေးတဲ့စနစ်ကလွတ်ဝက်မဲပေးတဲ့စနစ်ကိုကျင့်သုံးတာဖြစ်တဲ့အတွက်ဘယ်သူဟာဘယ်မဲပေးခဲ့တယ်ဆိုတာဟိုတိပိုင်ခွင့်ဘယ်သူမှမရှိနိုင်ဘူးလေအဲ့တော့လွတ်လပ်စွာမဲပေးခွင့်ကိုတော့ဘိုးဘဲပွဲကြီးရမှမတိပါဘူးတော့လူနယ်လို့ဖြစ်နေက
ြပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကတော့နိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြင်းငြင်းချင်းချင်းနဲ့လွတ်လပ်မျှတမှုရှိတဲ့အကြောင်းသုံးသပ်ထားကြပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း၆ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တပ်တန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေလည်းပြောဆိုထားကြပါတယ်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတ
ယ်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်
မြန်မာနိုင်ငံမှာ covid ကပ်ရောဂါကြောင့်ရပ်ဆိုင်ထားရတဲ့ခီးသွားလုပ်ငန်းတွေပြန်လည်စတင်နိုင်ဖို့အစီအစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကွန်ဝေကယောဂကြောင့်ခီးသွားလုပ်ငန်းတွေအပါအဝင်သွာလာလှုပ်ရှားမှုတွေကန့်သတ်ထားတာရှင်းလာလောက်အကြံမှာတော့ကုသမှုအန်ဒီရဲ့နေပါတဲ့ဒေတာတွေမှာကန့်သတ်ချက်တွေချော့ပေါ့ဖို့ပြင်ဆင်နေပါတယ်ခီးသွားလုပ်ငန်းတွေပြန်လည်ဆက်တင်တဲ့အခါမှာလည်းကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်အောင်စီစဉ်နေတယ်လို့ရှမ်းပြည်နယ်ဟိုတယ်နဲ့ခီးသွားလုပ်ငန်းညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးဦးတင်အောင်နိုင်ကပြောပါတယ
်အဲကျွန်တော်တို့ဒီ domestic တွေအတွက်လာလေတဲ့အခါမှာ covid ဟိုဒီစီကန်းနဲ့ line အညီပေါ့လိုက်နာပြီးတော့ဖွင့်လှစ်နိုင်အောင်ဒါလေးကိုတော့ကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပေါင်းစပ်ပြီးတော့မှဒါညှိနှိုင်းအစည်းအဝေးတွေလုပ်ပြီးတော့မှကျွန်တော်ကြိုတင်ပြင်ဆင်နေရတာရှိပါတယ်ဗ
ျပြည်တွင်းပြည်ပခီးသွားတွေကြာရေးပန်းစားနေတဲ့ပကံဒေတာတွေမှလည်းကန့်သတ်ချက်တွေကိုရှော့ပေါ့ဖို့စီစဉ်နေကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမီဒီယာတွေကိုပြောဆိုထားပါတယ်ကတ်ယောဂါကာလကျန်းမာရေးကန့်သတ်ချက်တွေနဲ့အညီဖျားဖို့တွေခီးသွားတွေကိုခွေပြူဖို့ပြင်ဆင်နေတယ်လို့လည်းမန္တလေးတိုင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအတဲ့ဥက္ကဋ္ဌဥမျိုးကြီးကပြောပါတယ
်လက်ရှိဆိုရင်ပုဂံမှာဆိုလို့ရှိရင်ဒါနိုင်ငံတော်ကပြန်ဖွင့်မယ်ပေါ့နော်ပြန်ဖွင့်မယ်လုပ်တဲ့အခါမှာပြန်ဖွင့်ပြီပေါ့နော်ပြန်လည်းခီးသွွားလို့ရတယ်ပြန်ဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလာတဲ့လူတွေကိုကျွန်တော်တို့ကစနစ်တကျဖြစ်အောင်ပေါ့နော်စနစ်တကျဖြစ်အောင်ကျွန်တော်တို့ကဒီမှာခံခွဲမှာပေါ့မဖရားတစ်ခုလဲမယ်ဆိုလို့ရှိရင်ဒီပုဂံမှာဆိုရင်ဟိုဘာသာမဖြစ်မန္တလေးဖြစ်ပေါ့နော်ကျွန်တော်တို့အနေနဲ့ကကြတော့ဒီဖရားတစ်ခုကိုလဲမယ်ဆိုလို့ရှိရင်သူ book လောက်ရမှာပေါ့နော်ဒီနာမည်စရင်ပေးသွင်းရမှာမျိုးတို့ဟိုဖရားရဲ့ area အခြေဝင်းပေါ့နော်အခြေဝင်းမဟုတ်ဘူးတည်ပြီးတော့လူကြီးရလဲ50လဲမပိုတော့ဖရားကတိတ်မကြည့်ဘူးဆိုတော့လူဘလောက်ပေါ့နော်ဒီလိုလေးတွေကျွန်တော်တို့ကဒီမှန်ခံခွဲဖို့ရှိနေပါတယ်ခင်ဗျာဟုတ
်ခရီးတော်လုပ်ငန်းတွေအထည်နာနေတဲ့စကိုင်းတိုင်းမှာလဲကယောဂါကြောင့်ထိခိုက်မှုတွေကိုကုစားနိုင်ဖို့တာဝန်ရှိသူတွေကကြိုးပမ်းနေကြပါတယ်။ဖျားဖို့တွေလိုခီးသွားတွေအလဲပတ်များတဲ့စကိုင်းဒေတာတွေမှာကယောဂါကြောင့်ထိခိုက်နေနာမှုကနေပြန်နလန်ထူဖို့စိန်ခေါ်မှုတွေလည်းရှိနေပါတယ်လို့စကိုင်းတိုင်းစီမံကိန်းနဲ့ပဏ္ဏရေးဝန်ကြီးစကိုင်းတိုင်းဒေတာဆိုင်ရာခီးသွားလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးစိုးဦးကပြောပါတယ်
။အဲဒီကိုဗစ်ဆိုတာဒီယောဂါကဒီကျွန်တော်ခီးသွားလုပ်ငန်းကိုတဲ့တဲ့ထိခိုက်တယ်ဗျာ။တော့ကျန်တဲ့ဟာမှဟိုနည်းနည်း တက်တာတွေဒီကြီးသွားလုပ်ငန်းကတော့လုံလုံရအယူထိခိုက်တာဖြစ်တဲ့အတွက်အဲဒီပြန်ပြီးရုံးထနိုင်အောင်တော့ကျွန်တော်တို့ဟိုအစီအမံတွေအများကြီးလုပ်အောင်ပါပေါ့နော
်ကုန်ဝေးကြောက်ရတန်လိုက်ရတဲ့ခီးသွားလုပ်ငန်းတွေကျန်းမာရေညွန်ကြချက်တွေနဲ့အညီပြန်လည်ဖွင့်လှစ်မဲ့သတင်းတွေအပေါ်မှာတော့လုပ်ငန်းရှင်တွေကြိုးဆိုနေကြပါတယ်ကယောဂကုသမှုအန်ဒီအန်ပါတဲ့ဒေတာတွေမှာလုပ်ငန်းတွေပြန်စနိုင်ရင်တော့ထိခိုက်မှုတွေကတက်တာရရနိုင်တယ်လို့လဲဘေဘီလုံခီးသွားလုပ်ငန်းရှင်ဦးအောင်စိုးထိုက်ကပြောပါတယ်
။အဲ့ဒါလည်းကြားတယ်နောက်တစ်ခြားသူတို့ဒီကိုဗစ်ကိစ္စမှချက်မှာအနေဆုံးဖြစ်တဲ့ဟိုနေရာတွေပေါ့နော်ဒီလိုနေရာမျိုးတွေကိုသူတို့ဒီခီးသွားထောက်ခံချက်နဲ့အရင်ခီးသွားလို့ရအောင်ဒါစဉ်းစားမယ်ပေါ့နော်အဲ့တော့ဟိုကျွန်တော်အဲ့ဒါလေးတော့ဟိုကြားတယ်ဒါပေမဲ့အဲ့ဒါတကယ်ဖြစ်လာရင်တော့ကောင်းတာပေါ့နော်
ကယောဂကုသမှုတွေတိုးလာနေချိန်မှာပဲအစိုးရကတော့ပြည်တွင်းပြည်ပလေကြောင်းခီးတွေပြန်တန်းခွေရက်ဆိုင်ထားတာအပါအဝင်ကန့်သတ်ချက်တွေကိုတိလလဲသည့်နောက်ထပ်သတင်းနှစ်ပတ်ထပ်တိုးထားပါတယ်။ဟော်တယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေဟန်ကတော့ခီးသွားလုပ်ငန်းတွေပြန်စတဲ့အခါအန္တရာယ်ကင်းဖို့ဦးစားပေးမှာဖြစ်ကြောင်းပြောပါတယ
်။ခီးသွားလုပ်ငန်းကိုပြန်လည်စတင်တဲ့အချိန်မှာကျမကြီးကဘေးကင်းလိုချင်မှုရှိတဲ့ခီးသွားလုပ်ငန်းအဖြစ်နဲ့ပဲကျွန်တော်တို့ကစတင်နေလေရရှိမှာလေဒီခီးသွားလုပ်ငန်းကြောက်မလို့ကျွန်တော်တို့အဲဒီအန်ဒီရတစုံပေးကျမကြီးဆိုင်ရာဒီထိခိုက်မှုတစုံတရာမရှိအောင်ကျွန်တော်ကအဲ့ဒါကိုအထူးအာရုံစိုက်ပြီးတော့မှတရားဟိုဖြည့်ဆည်းဆောင်ရွက်နေတယ်ဆိုတာလေးကိုပြောချင်ပါတယ
်ခီးသွားလာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာဟိုတယ်လုပ်ငန်းပေါင်း 2,000 ကျော်ရှိပြီးခီးသွားလုပ်ငန်းက 3,300 ကျော်ရှိပါတယ်ပြည်ခရဲနှစ်တွင်မှပြပခီးသွား23ရာခိုင်နှုန်းတိုးခဲ့ပေမဲ့ဒီနှစ်မှာတော့ကယောဂါကြောင့်ခီးသွားလုပ်ငန်းမှာဝင်ငွေ80ရာခိုင်နှုန်းကျော်ကျဆင်းနေတယ်လို့လဲဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်။ကျွန်မအကနွန်ပါ VOA သတင်းပေးပို့တာဖြစ်ပါတယ်။
တိုင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေအလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံမှာစက်ရုံအလုပ်သမားတွေအတွက်နေရာထိုင်ခင်းနဲ့အင်အားအစီအမံအားနည်းချက်တွေကြောင့်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရတယ်ဆိုပြီးလုပ်ငန်းရှင်တွေကိုအလုပ်သမားရေးဌာနကအရေးယူဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးပါပါ။မလေးရှားနိုင်ငံမှာစက်ရုံအလုပ်သမားတွေကြားကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေရတဲ့အကြောင်းရင်းတွေထဲမှာအလုပ်သမားတွေအတွက်နေရာထိုင်ခင်းစနစ်တကျမရှိတာကလည်းပါဝင်နေတယ်ဆိုတာကိုအာဏာပိုင်တွေကစုံစမ်းတွေ့ရှိပြီးတဲ့နောက်မှာတော့အရေးယူဖို့ပြင်ဆင်လာတာပါ။အလုပ်သမားတွေအတွက်နေရာထိုင်ခင်းတွေကိုတတ်မှတ်ထားတဲ့အတိုင်းစီစဉ်ဖို့ပြက်ကွက်ခဲ့တဲ့လုပ်ငန်းတွေကိုဥပဒေနဲ့အညီအရေးယူမယ်လို့လည်းအလုပ်သမားရေးဌာနညွှန်ကြားရေးမှူး
Berdasarkan hasil operasi yang dilakukan sebanyak 21 kertas kesihatan telah dibuka dan 63 pertuduhan.
ဆောက်လုပ်ရေးကုမ္ပဏီတွေလက်အထုပ်လုပ်ရေးစေုံတွေလူသမားရေးရနေရာချထားရေးအုပ်ပဒေပုံမှန် 1993-446 ကိုချိုးဖောက်နေတာစစ်ဆေးတွေ့ရှိတာကြောင့် PRAC, KIDAC, Kelantan, Nigri Sebilan နဲ့ယူဝမှရှိတဲ့ဥပဒေချိုးဖောက်တဲ့ကုမ္ပဏီတွေနဲ့စေုံတွေကိုအမှုပေါင်း60ကျော်နဲ့တရားစွဲဆိုသွားမယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။လူသမားတွေကိုနေရာထိုင်ခင်းပေးထားတဲ့နေရာတွေဟာလေဝင်လေထွက်မကောင်းတက်တောင့်တက်တာမရှိပဲလူသမားတွေဟာစုပြုံနေရကြောင်းနဲ့နေမြေအာဏာပိုင်တွေထံကိုလည်းလူသမားနေထိုင်ဖို့နေရာပုံစံလျှောက်ထားခဲ့သူတွေလည်းအ ਨੇ ချင်းပဲရှိတယ်လို့ပြောဆိုခဲ့ပါတယ်။ကမ္ဘာမှာလက်အိတ်ထုတ်လုပ်တဲ့လုပ်ငန်းတွေထဲမှာအကြီးဆုံးဖြစ်တဲ့တော့ကုမ္ပဏီကပြည်နယ်၅ခုမှာလုပ်ကိုင်နေတဲ့လုပ်ငန်းတွေကိုလည်းစစ်ဆေးခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လထဲကွာလာလန်ပူမြို့အနီးကတော့ကုမ္ပဏီရဲ့စက်ရုံတစ်ခုမှာကိုဗစ်ကရောဂါကူးစက်မှုတွေကြုံခဲ့ရပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာပါ။မလေးရှားလုပ်ငန်းရှင်တွေအနေနဲ့အလုပ်သမားပေါင်း9,400ကျွဲနေရာထိုင်ခင်းအစီအစဉ်နဲ့ပတ်သက်လို့လျှောက်လာတင်တာကတော့600ကျော်သာရှိတယ်လို့လည်းမလေးရှားအနာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြကြပါတယ်။မလေးရှားနိုင်ငံကစက်ရုံတချို့မှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေဟာလည်းနေကြတဲ့အခြေအနေတွေမှာနေထိုင်နေကြရတာကြောင့်ယောဂါကူးစက်မှုအန္တရာယ်ရှိနေတယ်ဆိုပြီးမလေးရှားနိုင်ငံအခြေစိုက်လူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကလည်းပြောပြပါတယ
်။အလုပ်သမားတွေကတော့နှစ်ဖက်ကလေးနဲ့နေရတယ်ပါရဲ့။ဟု
တ်ကဲ့။
တစ်ဖက်ကလေးနဲ့ပေါ့ပါရဲ့
။ဟုတ်ကဲ့။
အဲ့အဲ့လိုမျိုးတွေထားတယ်ပါရဲ့။ဆိုတော့ဒီတစ်ခေါက်ဟိုအနေလူ၄ယောက်လောက်ပဲအဆင်ပြေမဲ့နေရာမှာအဲသူတို့၈ယောက်တော့ထိုင်နေတာဖြစ်တာမှာအဲ့ဒါဒါလည်းဒီအလုပ်သမားတွေကိုတခြားမှာဟုတ်ဆောင်ဖို့ဒီအဲ၆ယောက်ရှိနေတယ်နိကနိကထားတော့ဒီယောဂရှိတဲ့လူတွေနဲ့ဆက်ဆက်တာဒါတော့ယောဂကူးစီနိုင်တယ်ပေါ့မှာအများဆုံးကူးစီနိုင်သူတို့ကတော့ဒီသမတ်ကြဲမတော့ဘဲလူတွေပြစ်ပြစ်ပြီးထားတယ်ပေါ့ပြစ်ချက်ပြီးထားတဲ့အတွက်ကြောင့်ဒီယောဂကူးစက်ကငြင်းနေပေါ့မှာ
ဒ
ီအခန်းထဲကလေကိုလေတက်မရှိတန်ရှင်းမှုမရှိဘူးပေါ့အဓိက
ကိုဗစ်ကယောဂါကြောင့်တေဆုံးသူ360ကျော်နဲ့ကူးစက်သူ 6,800 ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာနိုင်ငံသားတွေရှိရာစိတ်ရုံအလုပ်ယူနေကနေကိုဗစ်ရောဂါပိုကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတစ်ဝှမ်းကခက်မှန်းကြီးနိုင်ငံသားအလုပ်သမားတန်းတန်း9သိန်းလောက်ကိုရောဂါပိုးရှိမရှိဒီအပတ်ထဲမှာပဲစတင်စစ်ဆေးနေပါတယ်။မလေးရှားနိုင်ငံကခက်မှန်းကြီးမြန်မာနိုင်ငံသားအလုပ်သမား9သိန်းခွဲလောက်ရှိနေပြီးကိုက်ရောဂါကာလအလုပ်ကင်နဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုယ့်ကိုယ်ကိုအဆုံးစီရင်သူတချို့ရှိခဲ့တယ်လို့နေရပြန်ဖို့ကြိုးစားသူတွေလည်းရှိပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့ထားပါတယ
်အသက်ရှူပိုက်တက်ပြီးတော့မလုံမရှာမစားမတော့စကားပြောဆိုခြင်းမရှိဘဲဂရင်ဘုံမှာသတင်းပတ်ပေါင်းများစွာလဲနေရတာကလူတော်များများကိုစိတ်ဒဏ်ရာတွေဖြစ်စေခဲ့ပါတယ်ဗမာနာအသက်ရှူမှုအရာကြောသားနာကျင်ကြိုက်ခဲတာခေါင်းကြိုက်တာခန္ဓာကိုယ်ဟန်ချက်မထိနိုင်တာမှတ်ညာဆုံးရှုံးတာပါဝင်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ရေရှည်အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော့မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကကြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ရောဂါဝေနာကိုပြင်းပြထန်ထန်ခံစားလိုက်ရတဲ့သူတွေအတော်များများဟာဆေးရုံကဆင်းလာပြီးတဲ့နောက်မှာလဲဒီရောဂါကြောင့်ဖြစ်လာတဲ့ရေရှည်အကျိုးဆက်တွေကိုဆက်ပြီးတော့ရင်ဆိုင်နေရပါတယ်။ဒီထဲမှာစပိန်နိုင်ငံဘာစီလိုနာမြို့ကအသက်56နှစ်အရွယ်ပါဘလိုအဂီလာလဲပါဝင်ပြီးတော့သူဟာအထူးကြက်မှတ်ကုသဆောင်မှာတစ်လအပါဝဲဆေးရုံ3လတက်ခဲ့ရပါတယ်။အခုဆိုရင်သူဆေးရုံကဆင်းလာတာငါလာရှိသွားပြီဖြစ်ပါတယ
်ဒီလာပဲဒါကမေကလာဆုံးတန်နီးတော့ပေါ့ပြန
် The truth is I am surprised because I thought
that this point ကျွန်တော်အံ့ဩမိပါတယ်အားကြောင့်လဲဆိုတော့ကျွန်တော်ဒီနေ့ကအခုလိုအချိန်မှာကျွန်တော်အနေနဲ့ပူပြီးလမ်းကောင်းကောင်းရှောက်နိုင်မယ်လို့ထင်တာပါရေရှည်ဆက်ရှိနေတဲ့အကျိုးဆက်ကအံ့ဩစရာပါကျွန်တော်ပင်မန်းနေတော့တယောက်တည်းလမ်းလျှောက်သွားမှာကိုကြောက်လာတယ်ကျွန်တော်မှာခွေးလေးတစ်ကောင်ရှိပြီးသူ့ကိုအပြင်ထွက်လမ်းလျှောက်ပေးရတာကကျွန်တော်လည်းတော်ဝင်ကြီးတည်းဖြစ်လာတယ်လို့မျိုးမလုပ်ရတော့ဘူး
အဂီလာဟာဘာစလိုနာဆေးရုံကပြန်လည်ထူထောင်ရေးအစီအစဉ်ကိုသွားပြီးတော့လေကျင်းကန်းလုပ်နေတဲ့ COVID-19 ရောဂါကူးစက်ခံရကနေပြန်လည်နေကောင်းလာသူတွေကတယောက်ဖြစ်ပါတယ်။အဲ့ဒီပြန်လည်ထူထောင်ရေးအစီအစဉ်မှာကြော်သားတွေပြန်အားကောင်းလာအောင်လေကျင်းကန်းလုပ်တာခန္ဓာကိုယ်ဟန်ချက်နဲ့ကိုယ်လက်လှုပ်ရှားမှုစွမ်းရည်ပိုကောင်းအောင်လုပ်တာတွေပါဝင်ပါတယ်။ဒီအစီအစဉ်မှာပါဝင်တဲ့နောက်တစ်ယောက်ကတော့အသက်49နှစ်အရွယ်သူနာပြုဆီယာမဖြစ်ပါတယ်။သူဟာရောဂါကူးစက်ခံရတဲ့သူတွေကိုပြုစုကူးတာရင်းဗိုင်းရပ်စ်ကူးစက်ခံခဲ့ရတာပါ။စေုံမတန်းအပြင်မဲ့အစိုးရဝင်နာကိုခန်းစားရပြီးတော့တလားလောက်ဂရင်းမမလဲနေခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နွေရာသီလုံးကတော့နေပြန်ကောင်းလာပြီလို့ထင်ခဲ့ပေမဲ့သပင်ကျွတ်တာလက်တွေထုံကျင်တာကြွက်သားနာတာတွေလို့ယောဂလက္ခဏာသစ်တွေကိုသတိပြုလာမိပါတယ်။ဒါပြင်ခေါင်းမကိုက်တဲ့နေလည်းမရှိဘူးလို့ပြောပါတယ်။သိမကြခင်တုန်းကတော့သူ့ရဲ့အဆုတ်တွေကကောင်းကောင်းအလုံးမလုံးတော့ဘူးဆိုတာကိုဆရာဝန်တွေကတွေးရှိခဲ့ပြီးအဲဒါကြောင့်သူ့ရဲ့ကြောက်ကက်ကိုလည်းထိလာနေပါတယ်။
Tu actividad se reduce a 3
Your active time reduces itself to 3 or 4 hours a day.
ကိုယ့်ရဲ့လှုပ်လှုပ်ရှားရှားလုပ်နေတဲ့အချိန်ကနည်းလာပြီး3နာရီ4နာရီလောက်ပဲရှိပါတော့တယ်။ကျန်တဲ့အချိန်တွေကတော့ဆိုဖာပေါ်မှာပဲထိုင်ပြီးအနားယူနေတာဒါမှမဟုတ်လှဲနေတာကများတယ်။ညနေစာစားဖို့အချိန်ရောက်လာရင်လည်းကလေးတွေကိုကို့ဘာသာကိုစားချင်တာအဆင်ပြေတာသာကြည့်စားလိုက်တော့နင်တို့အမေကဆိုဖာထိုင်ကုန်ပေါ်ကနေမထနိုင်ဘူးလို့ပြောရတယ်။
ကောင်ကCOVID-19ရောဂါကူးစက်ခံပြီးဆေးရုံတက်ရတဲ့သူ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်ကတော့ပုံမှန်အတိုင်းနေကောင်းဖို့အတွက်ပြန်လည်ထူထောင်ရေးအစီအစဉ်တွေကိုတိကျအလေးနက်လုပ်ဖို့လိုအပ်မှာဖြစ်တယ်လို့ဒေါက်တာမာကိုကခန့်မှန်းပါတယ်။စပိန်နိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတမအများဆုံးနိုင်ငံဖြစ်ပြီးကူးစက်သူပေါင်းလဲတသန်းခွဲကျော်ရှိပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။တော်ပါရှင်ခင်ဗျာ။ Jerusalem နားဆင်ညမှာတော့မြန်မာအရေးချုပ်သက်တဲ့အစီအစဉ်ဖြစ်ပါတယ်။နေ့တည်းပြမြောက်ခဲ့ပြီဖြစ်တဲ့ရန်ကုန်တက္ကသိုလ်ဟာမြန်မာနိုင်ငံသမိုင်းမှာနိုင်ငံရေးအရာဘယ်လိုအရေးပါအရာရောက်ခဲ့သလဲဆိုတာကိစ္စကိုရန်ကုန်တက္ကသိုလ်ပြတိုက်ဖို့ဆောင်ရည်ဦးဆောင်ဖွဲ့ဝင်အင်္ဒရာတက္ကသိုလ်တာဝန်ခံပါမောက်ခချုပ်အငင်းသားဦးခင်မောင်ချူနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ် ရှင်းရွာရန်ကုန်တက္ကသိုလ်ပြတိုက်အဖွဲ့ဝင်တွေအနေနဲ့တက္ကသိုလ်သမိုင်းကိုပိုင်းနာပိုင်းခွဲပြီးမတန်းတင်ဖို့စီစဉ်နေတဲ့ဆရာကြောင့်ပမဟောက်ဦးခင်မောင်ချူကစတင်ရှင်းပြပါတယ
်။တို့ရဲ့ပြတိုက်ကိုတက္ကသိုလ်မထူထောင်မီကာလပေါ့1920မတိုင်မီက1888မှာဟိုရန်ကုန်ကောလိပ်စပြီးတော့ဟိုတရေတဲတဲ့ကာလပေါ့ဆရာအဲ့ဒီကနေပြီးတော့1920အထိကိုခေတ်ကာလတစ်ခုနေနဲ့ပိုင်းပါမယ်တက္ကသိုလ်စထူထောင်မှုကြိုးစားတဲ့ကာလချက်လက်တွေဖြည့်ရတွေအမိန်ကြော်ညာစာတွေစရှိတယ်လို့ပေါ့နော်နောက်ဒီလူလူရဲ့တက္ကသိုလ်ဖွင့်ပေးဖို့တောင်းဆိုချက်တွေအဖွဲ့အစည်းတွေရဲ့တောင်းဆိုချက်တွေအဲ့ဒီချက်လက်တွေထောက်ထားတွေပါပါမယ်ဆရာဒီတဲ့အခါမှာ1920ကနေပြီးတော့ကျွန်တော်တို့1945အထိကာလတစ်ခုပါတခါ1945ကနေ1980အထိကာလတစ်ခုပိုင်းပါမယ်1950ကနေ1995စေရင်တုကာလတစ်ပိုင်းဖြစ်ပါမယ်1995ကနေနှစ်တရာအထိပေါ့နော်အခုဒီနေ့ပြည့်တဲ့အချိန်ထိကအပိုင်းတစ်ပိုင်းနေနေဆိုအပိုင်းအားဖြင့်ခေတ်ကာလ5ခုပိုင်းပြီးတော့မှကျွန်တော်တို့ပြတဲ့ကူစီစဉ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါတယ်အဲ့ဒါခေ
တ်ကာလအလိုက်ပိုင်းတာဖြစ်ပါတယ်အကြောင်းများအားဖြင့်ကရောဒီအခုကျွန်တော်ရှင်းနေခြင်းနဲ့နိုင်ငံရေးပိုင်းရန်ကုန်တက္ကသိုလ်ရဲ့မြန်မာသမိုင်းမှာအရေးပါတဲ့နိုင်ငံရေးအခန့်ကဏ္ဍကိုဘယ်လောက်ထိ highlight လုပ်ထားပါလဲပြန်နေထားဖော်ပြဖို့ပြချစီစဉ်ထားတာရှိပါလား
ကျွန်တော်တို့ကရန်ကုန်တက္ကသိုလ်ကြီးစမထူထောင်ခင်တည်းကဒီကလကတာတက္ကသိုလ်ရဲ့တောက်ခံနေတဲ့ရန်ကုန်ကောလိပ်ကစရှိခဲ့တယ်အဲ့ဒီအနေအထားလေးကိုကျွန်တော်တို့တိုင်းပြည်မှာလည်းပဲတက္ကသိုလ်တစ်ခုဖြစ်အောင်ဆိုပြီးတော့ကြိုးစားတဲ့ကာလမှာအဲတနည်းအားဖြင့်တော့မြန်မာပြည်သူလူထုရဲ့အဲသဘောထားဆန္ဒတွေတောင်းဆိုချက်တွေဖွဲ့စည်းတဲ့တောင်းဆိုချက်တွေအဲဒီအချက်လက်ထောက်ထားတွေနဲ့ကျွန်တော်တို့ကတင်ပြမယ်ကာလဖြစ်ပါတယ်အဲတခါတက္ကသိုလ်ရေးစထူထောင်တဲ့1920ဒီဇင်ဘာလ1ရက်နေ့စပြီးတော့ဒီဥပဒေပြဋ္ဌာန်းပြီးတော့မှထူထောင်လိုက်တဲ့အချိန်မှာ1920ဒီဇင်ဘာလ5ရက်နေ့မှာဆရာလူလည်းသိတဲ့အတိုင်းရန်ကုန်တက္ကသိုလ်ရဲ့အဲ့ဥပဒေကိုမကျေနပ်လို့ဟိုပထမဆုံးကျောင်းသားတပိတ်စတင်ဆင်နွှဲခဲ့တယ်ပေါ့လေဒီလို1920ကျောင်းပွင့်ဝင်ခြင်းမျိုးသားနေပေါ်ပေါက်လာစေတဲ့ကျောင်းသားတပိတ်ကြီးဆင်နွှဲပြီးတဲ့အခါမှာတပြည်လုံးမှာမျိုးသားကျောင်းတွေပေါ်ပေါက်လာတယ်အဲဒီပေါ်ပေါက်လာတဲ့အတိုင်းဒါဒီကလည်းသူ့ကာလနဲ့သူဖြစ်လာမယ်ဒီလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကိုများစွာထောက်ကူပြုခဲ့တဲ့ကျောင်းသားများရဲ့ကြိုးစားပေါင်းဆောင်ခဲ့တဲ့အပိုင်းလည်းပါမှာဖြစ်ပါတယ်အဲဒီခါတည်းဒီ1930နဲ့31လောက်မှာကျောင်းတက္ကသိုလ်များကျောင်းသားသမဂ္ဂစတင်ဖွဲ့စည်းတဲ့ဒီကဏ္ဍကြီးလည်းပါမှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာဒီညမှာလွတ်လပ်ရေးရပြီးရနောက်ပိုင်းမှာပေါ့လေအထူးသဖြင့်ဒီရန်ကုန်တက္ကသိုလ်သမဂ္ဂတွေကိုပြင်ပနိုင်ငံရေးပြည့်ရတွေရိုက်ခတ်လာတယ်။ပြင်ပနိုင်ငံရေးပြောကားတွေဝင်ရောက်ဝင်နှောက်လာတယ်။တချို့ကလက်ဝဲတချို့ကလက်ရဆက်သဖြင့်တချို့ကအာဏာရတချို့ကအတိုက်ခံအဲ့လိုမျိုးတွေဖြစ်လာတယ်ဆိုပြီးတော့သုံးသပ်ပြောဆိုမှုတွေရှိပါတယ်။ဒီဘက်ကတော့ဆရာတို့ဘယ်လိုခြံတွေဖော်ပြထားပါလဲ။
အဲကျွန်တော်တို့ကတော့ကဏ္ဍစုံပါဝင်မှာဖြစ်တဲ့အတွက်ဒီကျောင်းသားကမကကဏ္ဍကလည်း45နေ1980အတွင်းမှာပါဝင်မှာဖြစ်ပါတယ်အဲ့တော့ပြန်ပိုင်းရရင်45စစ်ပြီးကာလဖြစ်တဲ့အတွက်တက္ကသိုလ်ကစတင်မထူထောင်နိုင်သေးပါဘူးအကျန်းပေါ်လေဟိုဂျားပြတက္ကသိုလ်နေနဲ့ပဲထူထောင်ခဲ့ရသေးတယ်နောက်48လောက်မှအသားကျပြီးတော့စထူထောင်လာတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီကျောင်းသားကမကရွေးချယ်တင်မြှောက်ပွဲတွေပြန်ပြီးတော့စလာတယ်1962အထိကဒါကျောင်းသားသမဂ္ဂဟာဟိုဖွဲ့စည်းတစ်ခုအနေနဲ့ဒီတန်ကုန်တက္ကသိုလ်ဝင်းဝိုင်းမှာရည်တည်ကြတာကိုတွေ့ရမှာဖြစ်ပါတယ်ကျောင်းသားတွေရဲ့အသင်းဖွဲ့တွေပေါ့နော်အခုနလိုကျောင်းသားညီညွတ်ရေးတပ်ဦးတို့ဂျာနီရေးတပ်ဦးတို့နော်တန်ရှင်းကျောင်းသားအင်အားစုတို့ဒီမိုကရက်တစ်ကျောင်းသားများအဖွဲ့ချုပ်တို့ပေါ့နော်အရင်တော့ခေါ်တာ DS ကိုခေါ်တာပေါ့ဆရာရယ်နော်နောက်ကျောင်းသားရဲကောင်အဖွဲ့တို့အစရစဉ်ကျောင်းသားအဖွဲ့များဟာဒီရန်ကုန်တက္ကသိုလ်ကျောင်းသားများတက်မဲ့ကမှာတန်ရွေးခံပြီးတော့မှကျောင်းသားရေးတွေဆောင်ရွက်တယ်လို့ကျွန်တော်တို့နားလည်ပါတယ်
။ဟုတ်ကဲ့ဆရာ။
အဲဒီကဏ္ဍလည်းပါဝင်မှာဖြစ်ပါတယ်ဆရာ
။ဆက်တော့ရမီးကနာ62မှာစစ်တပ်ကအာဏာသိမ်းတာကိုကျောင်းသားတွေကအပြင်းထန်ကန့်ကွက်ကြတယ်။အဲ့ဒီကြောင့်အာဏာသိမ်းထားတဲ့တော်လှန်ရေးကောင်စီစစ်အုပ်စုကတက္ကသိုလ်ဝင်ထဲမှာကျောင်းသားတွေကိုသိနေကြအောင်ပစ်သတ်ခဲ့တယ်။သပိုင်းဝင်တက္ကသအဆောက်အဦကြီးကိုလည်းဘုံခွဲဖျက်ဆီးခဲ့ပါတယ်။အဲ့ဒီလူရက်တွေကိုလုခဲ့တဲ့အာဏာပိုင်တွေဘက်ကတော့ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂဟာကွန်မြူနတီရဲ့ခြေကုပ်စခန်းဖြစ်နေတဲ့အတွက်ကြောင့်ဒီလိုနှိမ့်နှင်းချေမှုခဲ့တယ်ဆိုပြီးတော့ပြောတာကြားဥပါတယ်ဒီကိစ္စကိုဆရာတို့ပြတဲ့အနေနဲ့ဘယ်လိုခြံတွဲတင်ပြမယ်လို့စဉ်းစားထားပါလဲဒီအထောက်ထားနဲ့ပတ်သက်လို့ဆရာတို့ဘာတွေတွေ့ရပါလဲ
အဲကျွန်တော်တို့ကအခုကဆရာဟိုပစ္စည်းပစ္စည်းစုဆောင်တဲ့ကာလဆိုတော့အဲဒီအထောက်ထားတွေနဲ့ပတ်သက်လို့ကျွန်တော်တို့ OEM မဂ္ဂဇင်းတွေရဲ့ကျောင်းသားနှစ်လယ်မဂ္ဂဇင်းတွေရဲ့ဟိုရကနေပါဟိုပြန်လဲရှာဖွေပြီးတော့မှသေချာမှတ်တမ်းတွေနဲ့ ပြည်သူကြီးမှဒါကိုတင်ပြဖို့လိုပါမယ်။နောက်ဟိုတက်ရှိတင်ရှားကြံနေသေးတဲ့အဲဒီခေတ်ကာလကိုပြီးလိုက်တဲ့ကျောင်းသားကောင်းဆောင်တွေသူတို့ကလည်းမေးမြန်းမိမှဒါမှတ်တမ်းတရားမှဖြစ်ပါတယ်။ခုထိတော့ကျွန်တော်တို့မှဟိုလက်ရှိပြတဲ့အနေအထားကလည်းကိုဗစ်ကာလဘာညာနဲ့ပေါ့နော်လှုပ်ရှားတွေကလည်းခြေပိုင်းမှာပစ္စည်းစုဆောင်တဲ့ကာလဖြစ်တဲ့အတွက်အတိအကျကျွန်တော်တို့ကအဲ့ဒါလေးတွေတော့ဟိုဟုတ်ပြနိုင်ရင်မရှိသေးပါဘူးဆရာ
ဒီ60နှစ်နောက်ပိုင်းကြတော့ဆရာတနိုးတွေတက်သွေးရပါတယ်ခေဖြစ်လာပြီပေါ့အဲ့ဒီအချိန်မှာကြတော့
ဟုတ်ကဲ
့အမသမကဆိုတော့ပေါ်ပေါ်ထင်းထင်းမရှိတော့ပါဘူးဖွဲ့စည်းခွင့်လည်းမရတော့
ပါဘူ
းဒါပေမဲ့တနိုးတောင်းစီမှာဘွားခနဲ့ပေါ်ပေါက်လာတော့88အရေးခင်ကာလအကျိုးမှာဖြစ်ပါတယ်ဆိုတော့အဲ့ဒီကာလလှုပ်ရှားမှုရောဆရာတို့မှတ်တမ်းတင်ဖို့အစီအစဉ်ရှိပါသလားကျွန
်တော်တို့တက်သွေးကြီးဖြတ်သားရတဲ့ကာလတစ်ခုလုံးမှာတော့သူကန္နာနဲ့သူကတော့88မှာလဲဒီចောင်းသားဒီပါခဲ့တဲ့ကန္နာရှိပါတယ်ဒါအားလုံးသိတဲ့အတိုင်းပဲအဲ့ဒီမှာထောက်ထားတွေဓာတ်ပုံတွေဘာတွေအစကျွန်တော်တို့ဒါသူကန္နာနဲ့သူပေါ့ကန္နာဆိုအောင်တော့ကျွန်တော်တို့စုဆောင်มาဖြစ်ပါတယ်အဲ့တော့အဲ့ဒီထောက်ထားတွေအချက်လက်တွေအရကျွန်တော်တို့ပြလိုက်ကိုလာရောက်လှူဒန်းမှသာလင်းလဲကျွန်တော်တို့ရမှာဖြစ်တယ်လို့ကျွန်တော်တို့ကိုယ်တိုင်လည်းပြလိုက်ဖွဲ့ဝင်နေလဲလိုက်လံစုဆောင်ချပွေကြရမှာဖြစ်ပါတယ်88အချိန်မှာလဲပဲကျွန်တော်တို့ကဒါစေတုကာလပေါ့ရွှေတုနဲ့စေတုကြားတဲ့ကာလမှာဖြစ်ခဲ့တဲ့ဖြစ်စဉ်ကြီးတစ်ခုဒီနိုင်ငံတော်ရဲ့သမိုင်းမှာလည်းပဲထူးခြားတဲ့ဖြစ်စဉ်ကြီးတစ်ခုဖြစ်တဲ့အတွက်သူလည်းကဏ္ဍတစ်ခုနေနဲ့တော့ပါဝင်มาဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်မေးချင်တာကအခုလက်ရှိ88လွန်လာပြီးရဲ့နောက်အထူးသဖြင့်အခုပြည်သူလူထုရွေးကောက်တင်မြှောက်တဲ့အစိုးရတက်လာတဲ့ခေတ်မှာကျောင်းသားသမဂ္ဂတွေလည်းရှိပါတယ်အစိုးရကလည်းအစီအမံပြုရထင်ပါတယ်ဒီကျောင်းသားသမဂ္ဂတွေကိုဆိုဒီကျောင်းသားသမဂ္ဂတွေရဲ့အခန့်ကဏ္ဍကိုဘယ်လိုရှိရလို့ဆရာသုံးသပ်မိပါလဲဘယ်လိုဖြစ်သင့်သလဲ
ပါတီစုံဒီမိုကရေစီရွေးကောက်ပွဲလုပ်လိုက်ပြီးတော့ရွေးကောက်ပွဲနဲ့နိုင်ငံတော်အစိုးရကိုစတင်ဖွဲ့စည်းလာပြီးဖွဲ့စည်းလာတဲ့အခါမှာ2015နှစ်တာကာလချိန်လောက်ပါစပြီးကျောင်းသားသမဂ္ဂတွေပြန်လည်ပြီးတော့ဖွဲ့စည်းခွင့်ပြုလာတာကိုတွေ့ရပါတယ်ဒီကျန်တဲ့တက္ကသိုလ်ရဲ့ကဏ္ဍလေးရောက်လဲကျွန်တော်တို့က95အနေတရားအတွင်းမှာဆောင်ရွက်ခဲ့တဲ့ကဏ္ဍလေးဘောင်းဆုံးရှိတယ်ပေါ့ဒီကြားထဲမှာလည်းပဲဒီကျွန်တော်တို့ဟိုဖွဲ့စည်းပြီးရဲ့အချိန်နောက်ပိုင်းမှာသံဃာ့သမဂ္ဂရဲ့လှုပ်ရှားဆောင်ရွက်မှုအတိုင်းအတာတွေကိုဆရာတို့ဟိုမြင်တွေ့ရတဲ့အတိုင်းပဲပေါ့နော်သမိုင်းချက်လက်တွေကတချို့ချက်လက်တွေမှာလည်းဟိုထူးခြားမှုတွေတွေ့ရတယ်နောက်ဒီပညာရေးနဲ့ပတ်သက်ပြီးတော့တိုးတက်ဖွံ့ဖြိုးအောင်လုပ်ချင်တဲ့စိတ်ဆန္ဒတွေပြင်းပြတာတွေတွေ့ရတယ်ဒီကျောင်းသားသမဂ္ဂတွေကအဓိကအဖြစ်တော့တက္ကသိုလ်ရဲ့ပညာရေးအဆင့်မြင့်နေတဲ့သင်ကြားသင်ယူလို့ကြားတယ်ဆိုတဲ့ဆန္ဒကိုတွေ့ရတယ်။ဒါကြောင့်အခုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရကိုယ်တိုင်ကလည်းပညာရေးဝန်ကြီးကိုယ်တိုင်ကမိန့်ကြားသွားသလိုပါပဲရန်ကုန်တက္ကသိုလ်ကြီးကိုတော့မှဒီတော်တွင်းလေးမှာအဆင့်13,000ကျော်ကနေအဆင့်9,000ကျော်အထိအဆင့်900လောက်ကိုကျော်ဖြတ်ပြီးတိုးမြင့်လာခဲ့နိုင်။ဒါကိုလည်းကျောင်းသားသမဂ္ဂဖွဲ့စည်းတွေကလည်းဒါသူတို့လေ့ကျင်တဲ့ဆန္ဒနဲ့ကျွန်တော်တို့တက္ကသိုလ်နိုင်ငံတော်ဆိုးရလုံနေတဲ့သဘောထားတွေနဲ့ကိုက်ညီရဲလို့ကျွန်တော်အနေနဲ့တော့ရှုမြင်သုံးသပ်ပါတယ်
ဟုတ်ကဲ့တုံကတက္ကသိုလ်ကိုပိုင်စီမံခံွယ်ခုရှိခဲ့တယ်ပေါ့ဆရာ
ဟုတ်ကဲ့ပ
ညာသင်ကြားမှုလွတ်လပ်ခွင့်နေပါတယ်ကျေးပြည့်မြတ်ပူပြီးတော့ရှိခဲ့တယ်ဆိုတော့အခုခါမှာတော့အဲ့လိုအစီအမျိုးပြန်ရောက်နိုင်တယ်ထင်ပါလား
အခုပဲကျွန်တော်ဟိုပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပေါ့လေဒေါက်တာမျိုးသိန်းကြီးရဲ့မိန့်ခွန်းကိုနားထောင်လိုက်ရပါတယ်နာထောင်လိုက်တဲ့အခါမှာဒီအချက်ကိုအော်တိုနိုမီပေးဖို့ရန်ကုန်တက္ကသိုလ်နမူနာထားပြီးကျန်တဲ့တက္ကသိုလ်တွေပါတွေ့ပါသူတို့ဩဂုတ်လကဒီဝန်ကြီးဖွဲ့စည်းဝေးမှာဆုံးဖြတ်ချက်ချပြီးပြီလို့ကျွန်တော်တို့တွေ့ရပါတယ်မျှော်လင့်ထားပြီးဖြစ်ပါတယ်ကျောင်းသားကျောင်းသူများနဲ့ကျောင်းပြည်သူလူထုကျောင်းသားမိဘများအားလုံးကလည်းမျှော်လင့်နေပါတယ
်ဆိုတော့အခုဆရာတို့ပြလိုက်ထူထောင်လိုက်တဲ့အတွက်တစ်ချိန်ကအာရှမှာအင်မတန်ဂုဏ်သတင်းငွေပြန့်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့ဂုဏ်သတင်းကစင်ခဲ့ရတဲ့စင်ကန်းစာကိုနောင်လာနောက်သားတွေစင်ယူနိုင်အောင်ဆိုပြီးတော့အဲ့ဒီပြတဲ့ကစွမ်းဆောင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်ကနှစ်100ပြည့်တဲ့အချိန်မှာပြတဲ့ကြီးတခုပေါ်ထွက်လာပြီပေါ့နော်ထဲမှထဲရတဲ့စုဆောင်ထားတဲ့ပစ္စည်းတွေမစုံလင်သေးတော့လည်းပဲခုနဆရာဟိုပြောပြသလိုပဲနောင်လာနောက်သားတွေအားလုံးသင်ခန်းစာယူနိုင်မှုနော်ဒီပေါ်မှာမူတည်ပြီးတော့မှအားထုတ်ကြိုးပမ်းနိုင်မှုအတွက်ဒီပြတဲ့ကြီးဟာကျွန်တော်တို့အကောင်းဆုံးကြိုးပြုလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ရန်ကုန်တက္ကသိုလ်ကြီးကလည်းပဲအခုနှစ်100အနေပြီးတော့နောက်နှစ်ပေါင်းများစွာဆက်လက်တည်ရမည်ကမ္ဘာအဆင့်ကိုအဆင့်9,000ကျော်အနေဒီတဲ့ဒီတိုးမြင့်ပြီးတော့အဆင့်တွေမြင့်တက်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒီအတွက်ကိုကျွန်တော်တို့ပြတိုက်ကများစွာထောက်ကူပြုမယ်လို့လည်းကျွန်တော်လေးလေးနက်နက်ယုံကြည်ပါတယ်။ပြတိုက်ကော်မတီတစ်ခုလုံးကလည်းယုံကြည်မျှော်လင့်မိဒီလုပ်ငန်းကို ်ကြိုးစားဆောင်ရွက်နေကြပါတယ်ဆရာ
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်လူတိုင်းရဲ့လူမျိုးစီးပွားရေးတွေမှာထိခိုက်နေတာမှုတွေကြုံတွေ့နေကြရတာပါ COVID-19 ကူးစက်ပြန့်နှံ့မှုနှုန်းရော့ကျသွားမဲ့အချိန်ကိုလူတိုင်းမျှော်လင့်နေကြရတာကြောင့်ဘယ်ချိန်မှာ COVID-19 ကူးစက်ပြန့်နှံ့မှုတွေရော့ကျသွားနိုင်မှာလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါပါတယ
်နိုင်ငံတကာလေ့လာတဲ့သူတွေအရကတော့ဒီ virus ပိုးတစ်မျိုးပြောက်ွယ်သွားဖို့เนาะကူးစက်မှုနှုန်းမရှိဖို့ဆိုလို့ရှိရင်အချက်နှစ်ချက်ပုံမှန်မူတည်ပြီးတော့သူတို့ပြောဆိုကြပါတယ်ခေါ့เนาะနံပါတ်1ကတော့ကာကွယ်ဆေးပေါ်ပလာပြီးတော့ကာကွယ်ဆေးရာကမ္ဘာလူရေရဲ့เนาะဒီ80ရာခိုင်နှုန်းလောက်ကိုလွှမ်းခြုံသွားမယ်ဆိုလို့ရှိရင်ကူးစက်မှုနှုန်းတွေရော့ကျမယ်เนาะဒီရောဂါပိုးပြန့်နှံ့မှုမရှိအောင်တားဆီးနိုင်မယ်လို့ယူဆကြတယ်ခေါ့เนาะဒါနံပါတ်1နံပါတ်2က herd immunity လို့ခေါ်တဲ့ဒီ community immunity ဒီပြည်သူလူထုတွေမှာလူတော်တော်များများယောဂပိုးကူးစက်မှုခံပြီးသွားပြီဆိုလို့ရှိရင်သူတို့မှာအထိုက်လျောက်ကိုယ်ခံစနစ်တွေဖြစ်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်ကူးစက်မှုနှုန်းလျော့သွားမယ်လို့ပြောတယ်
။ virus ပိုးကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်တဲ့အခါကူးစက်ပြန့်နှံ့ရာဒေတာတွေမှာရှိတဲ့လူဦးရေရာဂိုင်းနှုန်းတစ်ခုကိုယောဂကူးစက်ပြီးသွားတာပဲဖြစ်ဖြစ်ကာဝယ်ဆေးထိုးနိုင်ခဲ့ရင်ပဲဖြစ်ဖြစ်ယောဂကူးစက်ပြန့်နှံ့မှုတွေရော့ကျသွားတယ်လို့သိရပါတယ်။COVID-19 virus ပိုးကလည်းရာဂိုင်းနှုန်းတစ်ခုအထိကူးစက်ပြီးတဲ့အခါဒါမှမဟုတ်ကာဝယ်ဆေးထိုးနိုင်ခဲ့တဲ့အချိန်မှာဖြစ်ပွားမှုနှုန်းရော့ကျသွားနိုင်တယ်ဆိုပေမဲ့ရောဂါအသစ်ဖြစ်တာကြောင့်ရာဂိုင်းနှုန်းကိုတိတိကျကျခံမှန်းမှုမလွယ်ကူဘူးလို့ဒေါက်တာဦးမော်ကျော်နိုင်ကပြောပါတယ်။အဲ့
တော့ဒီ herd immunity ဆိုတာလည်းဆရာတို့တွက်ချက်ရတော်တော်ခက်ပါတယ်။ဘာလို့လဲဆိုတော့ရောဂါတစ်ခုနဲ့တစ်ခုမတူလို့တဲ့။အဲ့တော့ဝက်သက်ရောဂါမှာတော့တွက်ချက်ထားတာတော့ကမ္ဘာလူဦးရေ90ရာဂိုင်းနှုန်းနော်ကာဝယ်ဆေးထိုးပြီးရင်တော့လကောက်ဝက်သက်ရောဂါပေါက်ဖြစ်ပြီးရင်တော့လကောက်ဒီကူးစက်မှုနှုန်းမရှိတော့ဘူးလို့သုံးသပ်ထားကြတယ်ပေါ့နော်။အဲ့တော့အဲကျန်တဲ့ယောဂပိုလီယိုယောဂပေါ့နော်အဲ့ပိုလီယိုယောဂတို့ကတော့သူကတော့80ရာခိုင်နှုန်းလောက်ကဒီကာကွယ်ဆေးတွေဆေးထိုးဆေးတောက်ထားမယ်ဆိုလို့ရှိရင်ကျန်တဲ့30ရာခိုင်နှုန်းကကာကွယ်ဆေးမထိုးမတောက်တော့လဲပဲဒီပိုလီယိုယောဂတာဖို့မဖြစ်နိုင်ဘူးဖြစ်ဖို့ရာခိုင်နှုန်းအလွန်နည်းတယ်ဆိုပြီးတွေးဆထားတယ်အဲ့တော့ဒီ COVID-19 ယောဂပိုးကတော့ယောဂပိုးအစ်စ်ဖြစ်တဲ့အတွက်ကြောင့်ဆရာတို့ကဒီဘလောက်ရာခိုင်နှုန်းယောဂကူးစက်ပြီးတဲ့အခါမှာကူးစက်မှုနှုန်းရော့ကျသွားမယ်ဆိုတာမသိဘူးမတိသေးဘူးပေါ့နော်နောက်တစ်ချက်က COVID-19 ရောဂါပိုးဝင်ရောက်ပြီးတဲ့အခါမှာထွက်ပေါ်လာတဲ့ကိုယ်ခံစနစ်ဒီနော်ဒီပိုးကိုဘယ်လောက်ကြာကြာဆက်ပြီးကာကွယ်တိုက်ခိုက်နိုင်မလဲဆိုတာလည်းမတိသေးဘူးနော်ဒါကြောင့်မလို့ဒီရောဂါကြီးဘယ်ချိန်မှာဒီကူးစက်မှုနှုန်းရော့ကျသွားမယ်သို့မဟုတ်လုံးလုံးမရှိဘူးဆိုတာပြောဖို့ဆိုတာတော်တော်ခက်တယ်လို့ပြောပါတယ်
ကာဝယ်ဆေးတွေရရှိပြီးတဲ့နောက်မှာလည်း COVID-19 ကာဝယ်နည်းလမ်းတွေကိုဆက်လက်လှုပ်ဆောင်သွားကြဖို့လိုနေဦးမယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျာ
။ဆရာတို့အနေနဲ့အခုမျှော်မှန်းဖို့ကတော့ဒီကာဝယ်ဆေးကိုအဓိကမျှော်မှန်းရမယ်ပေါ့နော်။အဲ့တော့အခုလေ့လာတွေ့ရှိချက်အချို့မှာတော့ဒီ COVID-19 ဖြစ်ပြီးတဲ့အခါမှာရရှိလာတဲ့ကိုယ်ခံစနစ်ကဆိုလို့ရှိရင်3လ5လကနေတချို့ဒီလေ့လာမှုတွေမှာဆိုတစ်နှစ်နီးပါးလောက်အထိကိုဟိုကာကွယ်နိုင်စွမ်းရှိတယ်လို့သိရတယ်SARS ရောဂါတော့ကလည်း SARS-CoV-1 ကြောင့်ဖြစ်တဲ့ထွက်ပေါ်လာတဲ့ကိုယ်ခံစနစ်ကဆိုလို့ရှိရင်တစ်နှစ်အထိတောင်သိမ့်မခံဘူးလို့ပြောတယ်เนาะသူတို့လည်း9လ3လ5လလောက်အထိခံနေဆိုပြီးတွေးရှိထားတဲ့အခါမှာဒီ COVID-19 ပိုးဒီဆရာတို့အနေနဲ့ဘယ်လိုယူဆမိလဲဆိုတော့ဒီတုတ်ကွေးရောဂါပိုးလိုပဲနှစ်စဉ်ဆက်ပြီးထိုးသွားဖို့များလိုမလားဆိုပြီးတော့ဒါဟိုစဉ်းစားတဲ့တွေးခေါ်တဲ့အစ်စင်ပဲရှိသေးတယ်တိတိကျကျကတော့အခုဆရာတို့ဗက်ဆင်းနေအောင်မြင်ပြီလို့လည်းသိရတယ်ဗက်ဆင်းထိုးထားတဲ့လူတယောက်ရဲ့ဒီကူးခံစနစ်ကိုနောက်ပိုင်းမှာစမ်းသပ်ဆေးဆေးပြီးတော့ဘယ်လောက်ကြာကြာဒီခံနေရှိမလဲဆိုတာအဲ့ကြမှာပဲကြည့်မယ်เนาะအဲ့တော့ယောဂပိုဒီအစ်စ်ဖြစ်တယ်အခုဆိုစဖြစ်တာတစ်နှစ်ဒီပါပဲရှိသေးတဲ့အတွက်ကြောင့်เนาะသူ့ရဲ့နောက်ဆက်တွဲမှာကာကွယ်ရမယ့်နည်းစနစ်တွေကဒီကာကွယ်ဆေးကိုဘယ်လောက်တခါဆက်ပြီးထိုးသွားမလဲဆိုတာတွေကအခုထိသေချာမပြောနိုင်သေးဘူးအကယ်၍များတုတ်ကွေးယောဂလို့သူကသာရိုးရိုးဗီဇာပါထပ်ပြီးပြောင်းပြောင်းသွားမယ်ဆိုလို့ရှိရင်ဆရာတို့ဒီပြောင်းသွားတဲ့ဒီမျိုးရိုးဗီဇာအတွက်ကိုဗက်ဆင်းကာကွယ်ဆေးအစ်စ်ထပ်ထုတ်ရမယ်နှစ်စဉ်ထိုးသွားရတာမျိုးလေးလည်းဖြစ်သွားနိုင်တယ်เนาะဒါဒီတော်တော်လေးကိုဟိုထိန်းချုပ်ရခက်တဲ့အနေအထားမျိုးကိုလည်းပြောနိုင်တယ်ပေါ့เนาะဟုတ်ကဲ့အကြောင်းအခုချိန်မှာပြန်ပြောမယ်ဆိုရင်ဒီ COVID-19 ရောဂါဒီဘယ်အချိန်မှာပြန့်နှံ့မှုနော်ရက်သွားမလဲယောဂါကြီးပျောက်ကွယ်သွားမလဲဆိုတော့အခုချိန်မှာတိကျကျပြောလို့မရသေးဘူးကံကောင်းရင်တော့နောက်တစ်နှစ်နှစ်နှစ်မှာကာကွယ်ဆေးထိုးမယ်ကာကွယ်ဆေးတက်တန်းကြမယ်ဆိုရင်တော့နှစ်နှစ်လောက်တွင်မှာတော့ဒီယောဂါကြီးကမ္ဘာပြေပေါ်မှာကူးစက်မှုနှုန်းတွေရပ်တန့်သွားမယ်လို့ဆရာနေနဲ့ယူဆမိပါတယ
်လ လူတိုင်းမျှော်လင့်နေကြတဲ့ COVID-19 ကူးစက်ပြန့်နှံ့မှုတွေရောကြသွားမဲ့အချိန်ဟာနှစ်နဲ့ချီပြီးကြာမြင့်ဦးမှာဖြစ်တာကြောင့်ကော်ဝေးအင်းလိလက်အနေနဲ့တူလိုက်နာနေထိုင်သွားဖို့ကြိုးစားကြရမှာဖြစ်တဲ့ကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘာသာဘောလုံးသမားကြီးဒီဂိုမာရာဒေါနာ95ရက်နေ့ကကွယ်လွန်သွားခဲ့ပါပြီ။အာဂျင်တီးနားနိုင်ငံဘွီနိုဇာယရစ်မြို့ကသူ့ရဲ့နေအိမ်မှာရုပ်တရက်နှလုံးရက်တက်ပြီးတော့အသက်60အရွယ်မှာကွယ်လွန်သွားခဲ့တာပါ။မာရာဒေါနာကွယ်လွန်သွားတာဟာအာဂျင်တီးနားနိုင်ငံအတွက်သာမကကမ္ဘာဘောလုံးလောကနဲ့အားကစားလောကအတွက်လည်းကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုလို့ဆိုရမှာဖြစ်ပါတယ်။မာရာဒေါနာဟာ1980ပြည့်လွန်နှစ်တွေမှာတဟုန်တို့အောင်မြင်ခဲ့ပြီးတော့ကမ္ဘာဘောလုံးလောကကိုလှုပ်ကိုင်နိုင်ခဲ့သူဖြစ်ပါတယ်။1986ကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုဘိုးဆွဲအောင်လှုပ်ပေးခဲ့တာကတော့သူ့ရဲ့အကြီးမားဆုံးအောင်မြင်မှုလို့ဆိုရမှာပါ။TV တွေစတင်ပြီးတော့ခြေခြေပြက်ပြက်အသုံးပြုလာတဲ့အဲ့ဒီကာလမှာမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကဘောလုံးဝါသနာရှင်တွေဟာဂျိုးလူတွေရုပ်မြင်သံကြားလိုင်းတွေရေဒီယိုတွေကနေထုတ်လွှင့်တဲ့ဘောလုံးပွဲတွေကိုနားဆင်ကြည့်ရှုရင်းလူတိုင်းလူလူကမာရာဒေါနာဖြစ်ချင်ခဲ့ကြတာပါဆိုတော့မြန်မာနိုင်ငံမှာရောမာရာဒေါနာကိုအဲ့ဒီအချိန်ကဘလောက်အထိအားကြားခဲ့ကြပါသလဲမြန်မာလေယူစင်ဘောလုံးသမားဟောင်းကိုတင်မြင့်အောင်ကတော့
ကျွန်တော်တို့စပြီးဘောလုံးကစားတဲ့အချိန်မှာတည်းကသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်လောက်ဒီယူသူတဲဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်တို့1989မှာခြေသားထွက်ကစားတယ်ပေါ့နော်ကျွန်တော်ရေမျိုးလိုက်ဝင်တဲ့တတ်တော့ထွက်ကစားတဲ့ချိန်မှာကျွန်တော်လည်းမျိုးလိုက်ဝင်ဆိုရှင်သူ့ပွဲကြီးကြည့်တော့အပူမဖက်နဲ့သွားဝင်သူအပူမမျက်စိတာအဲ့ဒါအရင်သိကြည့်တာကျွန်တော်ကမှဒေါ်လာတန်တရာနေရာလောက်ရှိတယ်ကျွန်တော်အဲ့ဒါကိုသိတာ
ဒါပြင်မြန်မာသင်းရဲ့တိုက်စစ်မှုဟောင်းကိုမျိုးလိုက်ဝင်ကလည်းအခုလို့ပြောပါတယ
်80ရေးခင်မှာကျွန်တော်40စာဖြစ်တာပေါ့လူငယ်40အဲပြီးတော့69 90မှာကျွန်တော်ကျေးဇူးသွားတော့အဲ့ဒီမှာကိုတန်းတိုးအောင်ရဲ့ကိုတင်မြင့်အောင်ရဲ့ကျွန်တော်ရဲ့၃ယောက်တင်းနဲ့အတူတူလေမလေးရှားမှာကျွန်တော်ကျေးဇူးထက်ကစားတယ်တခါမှလည်းမထွက်ဘူးလေအဲ့မှာရောက်တယ်ဟိုကသူကလေးနဲ့ရောက်တယ်မလေးရှားရောက်ပြီဆိုတာနဲ့သူကလမ်းမှာပဲသူကချက်ချင်း training seminar ဝတ်စုံနေလို့ဖနက်တီးလို့ facility ပေါ့သူကအဲ့ဒီမှာအဲ့ဒီတက်ဆိုင်ပို့ပြီးတော့တခါလေး YouTube ပေါ့ကျွန်တော်ယူသွင်းနေတယ်ဆိုတော့အဲ့ဒီမှာမာဒနာဝတ်တဲ့ဟာပူမာဆိုပြီးတော့သူက crazy လေပူမာဟိုသူဖနက်ကပူမာဟိုကျွန်တော်ကမှတ်ထားတော့ဟာငါလဲအရင်ဒီဘက်မြန်မာပြည်မှာသုံးစံတိုင်းပေါ့ကြော်စိန်တို့ကြော်မြင့်တို့ပဲကျွန်တော်တို့ကစီးရတာဟိုဒီဘက်မှာရှိရဒီဘက်အဘက်ထွက်တော့ဟာဒါမျိုးတွေဆိုတော့ကတောင်းဆိုတော့ငါအတိတ်တော့မစီချင်ဘူးပူမာတော့ရမှာဆိုတော့အဲအသိန်းပိုင်းအသိန်းအလူတွေအဲပူမာဆိုင်အောင်ပို့ပေးတာအဲ့အဲ့လောက်ကြီးကျွန်တော်မှတော့ယူသွင်းတာသူစီးတဲ့ဖက်နဲ့ပူမာစီးတာဖြစ်ကျင်တော့အမမက်ရအနောက်နေလဲကြာကျွန်တော် training စင်းတော့ကိုယ်စုမဖြစ်ဘူးလေဖက်နဲ့နဲ့သူတို့ဒီဖက်နဲ့မျိုးကကျွန်တော်တို့ကစတာမို့တိတ်ပြီးတော့ဒီဘက်မှာရှားပါနေရပါဘောနော်ဒီကျွန်တော်တို့ဒီအသုံးဆောင်ပစ္စည်းတွေဆိုတော့အဲ့ဒီဖက်နဲ့ကိုစီးလိုက်တာ training စင်းလိုက်တာအန်ကယ်လင်ဟောအကြောက်ပတိကင်လိုက်အဲ့လောက်ကြီးကျွန်တော်အမတ်တော့ယူသွင်းတာဟော
မာရာဒေါနာဟာဘောလုံးကွင်းထဲမှာရှမ်းရှမ်းတောက်အောင်မြင်ခဲ့သလိုဘောလုံးကွင်းပြင်ပမှာလည်းနာမည်ကြီးတဲ့သူတစ်ယောက်ဖြစ်ပါတယ်။အထူးသဖြင့်မွေးစေးသုံးဆက်မှုအပါအဝင်သူ့ရဲ့လူမှုဘဝနေထိုင်မှုပုံစံတွေကြောင့်တစ်ခါတည်းမှာမကောင်းသတင်းတွေနဲ့လည်းကြော်ကြားခဲ့သူဖြစ်ပါတယ်။ဒီပေါ်မှာတော့အာဂါသာကလောင်ရှင်ကိုဇော်မျိုးတန်းက
ဘောလုံးသမားဘဝမှာသူ့ရဲ့ကစားသူနေကမကောင်းလားဆိုတော့ကောင်းပါတယ်။သို့တော်လည်းပဲကျွန်တော်ကတော့သူ့ကိုဒီဘောလုံးကွင်းအတွင်းနဲ့ဘောလုံးကွင်းပြင်ကဖြစ်ရတယ်ပေါ့ဖြစ်ရတယ်ကသူ့ကိုလူပိုပြီးစိတ်ဝင်စားစေခဲ့တယ်ပြိဿပူပြီးစိတ်ဝင်စားစေခဲ့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချက်တာဘောလုံးကွင်းထဲမှာမတော်တာမဟုတ်တော့ဘောလုံးကွင်းထဲမှာတော့ကစားပုံကတော်ပါတယ်ဒီဒါကြောင့်လည်းပဲဒီနောက်ထပ်တိုက်စစ်မှုပေါ့နောက်ထပ်တိုက်စစ်မှုတရားအနေနဲ့ကမ္ဘာအကောင်ဆုံးဘောလုံးမှာဖြစ်ပြီးစေခံရတယ်ဆိုတာဒါသူ့ရဲ့ fan ရဘယ်လောက်ရှိလဲဆိုတော့ပြရမှာပေါ့နော်
1997မှာတော့သူဟာကိုကိန်းသုံးဆွဲမှုနဲ့ဘောလုံးလောကကနေ15လပဲခံခဲ့ရပါတယ်ဘလိုပဲဖြစ်ဖြစ်မာရာဒေါနာဟာဘောလုံးပညာဘောလုံးကျွမ်းကျင်မှုမှာတော့တစ်ခက်မှတစ်ယောက်ဆိုရလောက်အောင်ထူးကျွန်သူလို့ပြောရမှာဖြစ်ပါတယ်မာရာဒေါနာနဲ့ပတ်သက်ပြီးကိုမျိုးလိုင်ဝင်းက
ဘောလုံးတစ်လုံးလူသလိုသူကဟိုခြေတော့ကလက်ဖြစ်နေတယ်လို့ပေါ့လက်ကလုံနေတယ်လို့ပဲခြေတော့ကလေအမြင်မြင် ဟိုလှုပ်လို့ရတဲ့ဘောလုံးလုံးနိုင်နေနေပေါ့အဲ့ဒီအောင်ပို့ပြီးတော့သူနှစ်တက်တယ်နောက်ပြီးတော့ဘလောက်ပဲလူသူ့ကိုလူပဲခြားခြားဘလောက်ပဲဟိုကန်ကန်ဘလောက်ပဲဟိုသူ့မာကင်ပဲလှုပ်လို့ရအောင်ထွက်တဲ့အခြေအနေကိုသူကြိုက်တာ
နောက်ပြန်ကိုတင်မြောင်ကလည်းမော်ရဒေါနာရဲ့ထူးခြားတဲ့အရေးချင်းနေနဲ့ပတ်သက်ပြီးတော့အခုလို့ဆိုပါတယ
်ခုမှနံပါတ်၁ခုနကဘလုံးရဲ့ technique သိကောင်းနဲ့ skill ရှိတယ်နောက်ပြီးတော့ခုနကပြောတဲ့ဒီ anticipation ဆိုတဲ့concentration အားပေါ့နော်ဘလုံး concentration အားအရင်ကောင်းတယ်နောက်မှသူ winning spirit ရှိဘလုံးသေးသေးနိုင်ရမှာမဟုတ်ဘူးသူကဘလုံးဘက်တယောက်ကိုဘလို့သူကြော်ဖြတ်ရမလဲဆိုတော့ဟိုစိတ်ကအမြဲရှိတယ်ဆိုတော့ခါဒီဥစားကိုကြည့်ကြည့်ရမယ်သူ့မှာအနိုင်ယူခြင်းနဲ့စိတ်ကအရင်ပြည့်တက်နေတယ်လို့ကျွန်တော်တို့ယူဆတာပေါ့နော်အဓိကတော့ဘောလုံးပညာမှာအင်တန်ကျွမ်းကျင်ပြီးတော့စိတ်ပိုင်းဆိုင်ရာမှာကြိုတင်သိမြင်တတ်တဲ့เนาะဘောလုံးသမားကောင်းတယောက်ဖြစ်တယ်နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်အနိုင်ယူခြင်းစိတ်ပြည့်တက်เนาะဆိုတော့ဒီဥစားလေးတွေပေါင်းတဲ့အခါမှာသူ့အတွက်အရင်ကောင်းရတာပေါ့နော်သူကိုင်းတဲ့ဝင်လာရဲဆိုလို့ရှိရင်သူ့သူ very confident ပေါ့နော် confident အပြည့်ရှိတယ်ကိုယ်ရဲ့နိုင်နိုင်ပဲဆိုတော့ဟာဘာလို့စိတ်တက်ကိုသူ့အနေနဲ့ဖန်တီးဝင်လာတော့သူ့ကိုကျွန်တော်အရင်ချိုက်တယ်နောက်တစ်ခုပြောပြရရှိတာကဘာလဲဆိုလို့ရှင်သူကရက်ကူတယ်ငါပြင်ငါလက်မှာလောက်ပဲရှိတယ်ဒါနဲ့သူကအကောင်ကြီးကိုသူ overload တော့ pass through လုပ်နိုင်တယ်ပေါ့ကြော်ပြတ်နိုင်အဲ့ဒီအချိန်မှာကြာလို့ရှင်ဘာရှိလဲဆိုလို့ရှင်ဒီဘောလုံးသမားကောင်းတယောက်ကသူ့မှာ skill ရှိရုံနဲ့မပြည့်စုံဘူးဆိုတော့ဟာကိုသိထားအဲ့တော့ကမ္ဘာ level ကိုသွားတဲ့အခါမှာသူ master တွေကိုကြည့်ပေါ့တော့ဒီ master တွေကိုသူရအောင်သူဘလို့ training လုပ်ရလဲအဲ့တော့တခုသူကတော့ပညာပေးသွားတာဗာလဲဆိုလို့ရှိရင်အရက်ပူတယ်ရှည်တယ်မဘောလုံးအဓိကမဟုတ်အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာ physical ကိုဘလို့ဆွဲတယ်ဆိုတော့အခုသူတွေရေဆိုင်ရတဲ့ defender ဆိုအားလုံး6ပေဟို technique ပိုင်းဆိုင်မှာ very skillful ရှိပြီမဲ့လို့သူကတခြားလိုရတဲ့ဟာတွေမှာလည်းသူကပြင်းပြင်းထန်ထန်လုပ်တယ်ပေါ့နော်ဇန်လူချင်းတဲ့စိတ်ကလည်းသူဒီလူဖြစ်ပေါ်စေတယ်ဆိုတော့တော့သူတို့ကြော်ကြားလာတယ်သူတို့ကောင်းမွန်တဲ့ပလေယာတယောက်ဖြစ်ပေါ်လို့ဆိုတော့တွန်းအားတစ်ခုဖြစ်စေတယ်လို့ကျွန်တော်ယူဆပါတယ်
။မာရဒေါနာဟာအာဂျင်တီးနားအသင်းကိုလူငယ်ပြိုင်ပွဲမှာရောလူကြီးပြိုင်ပွဲမှာပါကမ္ဘာချန်ပီယံဖြစ်အောင်လုပ်ပေးနိုင်ခဲ့ပြီးတော့နာပိုလီအသင်းကိုလည်းစီးရီးအချန်ပီယံ2ချိန်နဲ့ဥရောပဘောလုံးအဖွဲ့ချုပ်ဖလား2ချိန်ရအောင်လုပ်ပေးနိုင်ခဲ့တာတွေကသူ့ကစားသမားတက်တန်းတစ်လျှောက်အောင်မြင်မှုတွေကအထင်ကြီးအောင်မြင်မှုတွေဖြစ်ခဲ့ပြီးတော့1986ခုနှစ်မှာတော့ World Soccer Magazine ရဲ့ကမ္ဘာအကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့ပါတယ်။ညာ
ခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်မှာ COVID-19 ရောဂါကာကွယ်ဆေးအတည်ပြုချက်ရပြီးဆိုတော့ ਨੇ ကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံမှနေထိုင်သူတွေကိုဦးစားပေးထားပြီးတော့အရင်ဆုံးထိုးပေးဖို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီကအင်္ဂါနေ့မှာဆုံးဖြတ်ခဲ့ပါတယ်။အမေရိကန်မှာ COVID-19 ကူးခံထားရသူစံချိန်တင်တိုးလာချိန်မှာကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေမှနေထိုင်သူ24သန်းလောက်ရှိတဲ့အတွက်သူတို့ကိုအရင်ဆုံးထိုးပေးဖို့ထောက်ခံမဲ့ဆက်သုံးမဲ့ကန့်ကွက်မဲ့တမဲနဲ့ CDC အကြံပေးကော်မတီကအတည်ပြုခဲ့ကြတာပါ။American ဆေးကုမ္ပဏီ Pfizer ကထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုပရိုတိန်းနိုင်ငံမှာအရေးပေါ်အသုံးပြုခွင့်ပြုလိုက်ပြီဖြစ်တဲ့အတွက်လာမယ့်သတင်းပတ်အစောပိုင်းလောက်မှာကာကွယ်ဆေးစထိုးနိုင်တော့မှာဖြစ်ပါတယ်။ပရိုတိန်းဟာကမ္ဘာမှာကာကွယ်ဆေးအသုံးပြုဖို့ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်တဲ့အတွက်သိက္ခာကိုဂုဏ်ယူမိပါတယ်လို့ပရိုတိန်းကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါတယ်။ Pfizer နဲ့ German ဆေးကုမ္ပဏီ BioNTech တို့ပူးပေါင်းထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ထုတ်လုပ်အသုံးပြုနိုင်ဖို့ပရိုတိန်းနိုင်ငံကဘူရူနေမှာခွင့်ပြုလိုက်တာပါ။Pfizer ရဲ့ကာကွယ်ဆေးတွေကိုအပူချိန်အနုတ် 80 degree Celsius မှာတိုလောင်ရမှာဖြစ်တဲ့အတွက်ဒီဆေးအသုံးပြုမဲ့နိုင်ငံအားလုံးအတွက်သက်ရောက်ပို့ဆောင်ရမှာတော့အခက်အခဲရှိနေပါတယ်။ Protein NHS အစိုးရကျန်းမာရေးဝန်ထမ်းတွေနဲ့သက်ကြီးရွယ်အိုစောင့်ရှောက်ရေးကိဟာကလူတွေကိုဦးစားပေးပြီးတော့အရင်ဆုံးထိုးပေးမှာပါ။မြန်မာနိုင်ငံရဲ့အာဏာရှင်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းရဲ့စတုထမြောက်ဇနီးဖြစ်သူယတနာနာမည်ခေါ် June Rose Bellamy ဟာအီတလီနိုင်ငံ Florence မြို့မှာအင်္ဂါနေ့ကကွယ်လွန်သွားကြောင်းသားဖြစ်သူ Michelle က VOA ကိုအတည်ပြုပြောပါတယ်။ကွယ်လွန်ချိန်မှာအသက် 88 နှစ်ရှိပြီဖြစ်တဲ့ယတနာနတ်မဲကွယ်လွန်ရတဲ့အကြောင်းရင်းအတိအကျနဲ့နာရေးအစီအစဉ်အသေးစိတ်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့ COVID-19 ရောဂါကြောင့်ကွယ်လွန်တာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြကြပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျမနှံလောပါ။
This program has come to you from the Voice of America, Washington.